Welcome to the Voice of America in Burmese.
မနေ့ခင်ဗျာရှင် VOA American တံမြန်မာပိုင်းစီစဉ်ရဲ့2020ပြည်နှစ်ဇူလိုင်လ22ရက်အင်္ဂါနေ့မနေ့ကင်းစီစဉ်တွေကိုမြို့တော် Washington DC ကနေစတင်ထုတ်လွှင့်ပါပြီ။ဆိုင်းဒိုမီတာ30.40-48ဒုကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။ COVID-19 အခြေအနေအရ VOA အစီအစဉ်တွေကိုပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။အခုရင်ဆုံးထိတ်တန့်ရောက်သတင်းတွေကိုနားဆင်ကြရပါမယ်ရှင်။ကျွန်မသိန်းဒီထိုက်ပါ။အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကပ္ပကပ်ရောဂါကြောင့်ကျန်းမာရေးနဲ့စီးပွားရေးအပေါ်ရိုက်ခတ်သက်ရောက်မှုတွေကိုကုစားနိုင်ရေးရန်ပုံငွေအစီအစဉ်တင်နယ်ပတ်သက်ပြီးသမ္မတဒိုနယ်ထရန့်နဲ့တင်းနှင်းလာနေမှာလွှတ်တော်ပြန်တက်ဖို့ရောက်လာတဲ့လွှတ်တော်အမတ်တွေကြားအကျိတ်အနွယ်ဆွေးနွေးကြရဖို့ရှိနေပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းအမေရိကန်မှာနေစဉ်ဗိုင်းရပ်စ်ကူးစက်မှုအသစ်9000ကျော်ထိရှိလာနေသလိုတန်းနယ်ချီတဲ့အလုပ်လက်မဲ့တွေကိုသတင်းတစ်ပတ်ဒေါ်လာ600ပေးတဲ့ဖက်ဒရယ်ဆိုရရဲ့ထောက်ပံ့မှုကလည်းဇူလိုင်လကုန်မှာအဆုံးသတ်တော့မှာဖြစ်ပါတယ်။ဒါ့ပြင်မဲ့လည်းနောက်ထပ်ထောက်ပံ့မှုအသစ်ဘယ်လိုချမှတ်မလဲ၊ငွေကြေးဘယ်လောက်သုံးစွဲမလဲဆိုတဲ့အပေါ်မှာတော့သမ္မတထရန့်နောက်သူရဲ့မိဖက် Republican လွှတ်တော်အမတ်တွေနဲ့အတိုက်အခံ Democrat အမတ်တွေကြားအခုချိန်ထိသဘောတူညီမှုမရသေးပါဘူး။ပြီးခဲ့တဲ့လပိုင်းနေ့အတွင်းမှာတော့ဒေါ်လာ3 trillion ကျော်ထောက်ပံ့ကူညီရေးအစီအစဉ်ကိုအစိုးရနဲ့လွှတ်တော်ကအကြီးပြုခဲ့ပြီးဒါဟာဆိုရင်ရှာရှာပါပါပါတီကြီးနှစ်ရလုံးရဲ့သဘောတူညီချက်လည်းဖြစ်ပါတယ်။အမေရိကန်မျိုးတွေကလမ်းတွေမှာပြည်ထောင်စုအစိုးရရဲ့ဥပဒေထိန်းသိမ်းရေးတာဝန်ရှိသူတွေထပ်တိုးချထားဖို့သမ္မတဒေါ်နယ်ထရန့်ကစီစဉ်နေပါတယ
်
လက်သက်မခံနိုင်စရာအကြမ်းဖက်မှုတွေလို့သမ္မတထရန့်ကရှုတ်ချပြောဆိုပြီးဒါတွေကိုတားဆီးဖို့မျိုးတွေမှာပြည်ထောင်စုအစိုးရရဲ့လုံခြုံရေးဆိုင်ရာတာဝန်ရှိသူတွေကိုအသုံးပြုတဲ့ကိစ္စကအငင်းပွားစရာဖြစ်နေတာပါ။ Oregon ပြည်နယ် Portland မြို့နယ်လမ်းမတွေပေါ်မှာပြည်ထောင်စုအစိုးရလုံခြုံရေးတပ်ဖွဲ့တွေနဲ့ပြီးခဲ့တဲ့3ရက်တာအတွင်းဆောင်ရွက်ချက်တွေကထူးခြားပြောင်းမြောက်တယ်လို့သမ္မတထရန့်ကတင်းနှင်းလာနေမှာပဲအင်ပြူရောရုံးခန်းမှာပြောဆိုခဲ့တာဖြစ်ပါတယ်။ Portland မြို့တော်ဝင်ကတော့ဒီအချက်ကိုသဘောမတူပါဘူး။အမေရိကန်အောက်လွှတ်တော်အမတ်တွေတင်းနှင်းလာနေကခေတ္တငြိမ်သက်ပြီးကွယ်လွန်သူဂျော်ဂျီယာပြည်နယ်လွှတ်တော်အမတ်နဲ့ပြည်သူ့ခွင့်ရေးလှုပ်ရှားမှုခေါင်းဆောင်ဂျွန်လူးဝစ်ကိုအောက်မြေဂုဏ်ပြုခဲ့ကြပါတယ်။အသက်80အရွယ်ဝိုင်းရက်လွှတ်တော်အမတ်ဂျွန်လူးဝစ်ကပြီးခဲ့တဲ့သတင်းပတ်အတွင်းကွယ်လွန်ခဲ့တာဖြစ်ပါတယ်။ညီငှားစိုက်ပျိုးရေးသမားမိဘတွေကမွေးဖွားလာသူလွှတ်တော်အမတ်ဂျွန်လူးဝစ်ဟာ1960ပြည်လွန်နှစ်ပြည်သူ့အခွင့်အရေးလှုပ်ရှားမှုတွေမှာထဲထဲဝင်ဝင်ပါဝင်လှုပ်ရှားခဲ့သူဖြစ်ပါတယ်။ဂျော်ဂျီယာပြည်နယ်အမှတ်9မင်းဆန္ဒနယ်ရဲ့အောက်လွှတ်တော်အမတ်အဖြစ်1989ခုနှစ်မှာပထမဆုံးရွေးကောက်ခံရခြင်းကစလို့တည်ဆုံးချိန်ထိနှစ်ပေါင်းများစွာတာဝန်ထမ်းဆောင်ခဲ့သူလည်းဖြစ်ပါတယ်။ဗီယက်နမ်နိုင်ငံမှာမြန်မာသင်္ဘောသားတဦးကိုဗစ် -19 ကူးစက်ခံထားရကြောင်းကျန်းမာရေးဝန်ကြီးဌာနကတင်းင်းကလေးနေအတည်ပြုချက်ကိုကိုးကားပြီးဗီယက်နမ်သတင်းတပုတ်ကဖော်ပြပါတယ်။အသက်40အရွယ်မြန်မာသင်္ဘောသားကလိုက်ဘီးရီးယားမှတ်ပုံတင်သင်္ဘောဤပါနီမားမှာအလုပ်လုပ်သူဖြစ်ပြီးဂျပန်ကနေဇွန်လ6ရက်နေ့မှာထွက်ခွာလာပြီးတဲ့နောက်ဗီယက်နမ်နိုင်ငံဟောင်ဂိုင်းစိတ်ကမ်းကိုဇွန်လ23ရက်နေ့မှာဆိုက်ကပ်လာတာဖြစ်ပါတယ်။သင်္ဘောဆက်ရောက်ချိန်ကစလို့သင်္ဘောပေါ်မှာပဲတီးတန့်နေထိုင်စီခဲ့ပြီးတဲ့နောက်ဇူလိုင်လ9ရက်နေ့မှာသင်္ဘောပေါ်ကစင်းဗန်လောင်းဟိုတယ်မှာတီးတန့်ခွဲနေထိုင်စီခဲ့တာဖြစ်ပါတယ်။အဲ့ဒီနောက်နှစ်ရက်အကြာပထမဆုံးအချိန်ဆန်းသတ်မှုမှာတော့ကိုဗစ်ကူးစက်မှုမရှိတာတွေ့ပေမဲ့တောက်ကြနေမှာဒုတိယတစ်ချိန်ဆန်းသတ်တာမှာကိုဗစ်ကူးစက်ခံထားတာတွေ့ရတယ်လို့လည်းသတင်းကဖော်ပြပါတယ်။သူကတော့ဗီယက်နမ်မှာကိုဗစ်ကူးစက်ခံလူနာအမှတ်383ဖြစ်သွားပြီးဆေးကုသဖို့ဟနွိုင်းမြို့တော်ကအမျိုးသားဆေးရုံကိုပို့ဆောင်ထားပြီးလည်းဖြစ်ပါတယ်။
တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းဒိုမီတာ24 kHz 12113 ဖိုင်းဒိုမီတာ40 kHz 9339ဖိုင်းဒိုမီတာ58 kHz 5805နဲ့ဖိုင်းဒိုမီတာ190 kHz 1505တို့ကလည်းထုတ်လည်ပေးနေပါရဲ့ရှင
်ကျွန်တော်ညဝင်းအောင်ပါခင်ဗျာအင်္ဂါနေ့မနက်ခင်း view ရဲ့သတင်းတွေကိုတင်ဆက်နေပါတယ်ညယောမျိုးကားတင်းနဲ့မှာတင်းလာနေမနက်ကတေးဆုံးနေတဲ့ရှေ့နေတူဟာတနင်္ဂနွေနေ့တုန်းကနယူးဂျာစီပြည်နယ်မှာတနက်ပစ်ခံရပြီးတေဆုံးသွားတဲ့အသက်20အရွယ်လူငယ်ကိုပြစ်ဒတ်သွားတဲ့လူသားသမားဟုတ်မဟုတ်ဆိုတာအာဏာပိုင်တွေစုံစမ်းစစ်ဆေးနေပါတယ်အသက်ခံရတဲ့လူငယ်ဟာနယူးဂျာစီကတရားသူကြီးအက်စတာဆာလတ်ဆီယက်သားဒန်နီယယ်ဖြစ်ပြီးတနက်သမားကသူတို့နယူးဂျာစီနေအိမ်မှာတနင်္ဂနွေနေ့ကလာရောက်ပြစ်ခတ်သွားခဲ့တာပါအခုကားထဲတေဆုံးနေတဲ့ရှေ့နေအလောင်းကိုနယူးဂျာစီနဲ့နှစ်နိုင်လောက်ဝေးတဲ့နယူးယောက်ပြည်နယ်တဲကလီဘာတီအရက်မှာယူနီစပယ်ဝန်ထမ်းတဦးကတွေ့ရှိကြောင်းကြားခဲ့တာဖြစ်ပါတယ်တနသမဟာပြည်စီလိုက်ပို့တဲ့ FedEx ကုမ္ပဏီဝန်ထမ်းဝတ်စုံနဲ့ New Jersey နေအိမ်ကိုရောက်လာပြီးတရားသူကြီး Esther Salas ရဲ့ခင်မွန်းတဲ့သားကတကားသွားဖွင့်ပေးခြင်းမှာတနတ်နဲ့ပြစ်ခတ်ရကသားဖြစ်သူ Daniel နှလုံးနေရာကိုထိမှန်တေဆုံးသွားခဲ့ပြီးခင်မွန်းဖြစ်သူ Mark Andre ကတော့ဒဏ်ရာရရှိသွားကြောင်းဒေတာတွင်သတင်းတွေမှာရေးပါတယ်ပြစ်ခတ်ခြင်းမှာတရားသူကြီး Salas ကတော့မြေအောက်ခန်းမှာရှိတဲ့အတွက်လွတ်မြောက်ခဲ့ပါတယ်အခုနယူးယောက်ကကားထဲမှာတေဆုံးနေသူရှေ့နေရဲ့ကားထဲမှာတရားသူကြီးဆာလတ်ဆီရဲ့လိပ်စာကတ်ထားတဲ့ FedEx အထုပ်အပိုးကိုတွေ့ရှိရတာကြောင့်ဒီရှိနေဟာအသက်20ရွယ်ဒန်နီယယ်ကိုတတ်ခဲ့တဲ့လူသက်ပြေခံအစ်စ်ဟုံးမုတ်ဆိုတာကို FBI ကဆက်လက်စုံစမ်းနေစေဖြစ်ပါတယ်ခင်ဗျာအာဖဂန်နစ္စတန်မြောက်ပိုင်းကွန်ဒုစ်ဒေသမှာတနင်္လာနေ့မနေ့အစောပိုင်းတာလီဘန်နှစ်ဦးရဲ့တိုက်ခိုက်မှုကြောင့်အာဖဂန်လုံခြုံရေးတပ်ဖွဲ့ဝင်အနည်းဆုံး10ဦးသေဆုံးပြီးအတော်များများဒဏ်ရာရသွားတယ်လို့ဒေသအာဏာပိုင်တွေကပြောပါတယ်တကောင်းကျော်အချိန်မှာအာဖဂန်လုံခြုံရေးကင်းတွေကိုတာလီဘန်စစ်သွေးကြတွေကစားတိုက်ခဲ့ပြီးတညာလုံးအပြန်အလှန်ပြစ်ခတ်မှုတွေဖြစ်ခဲ့တယ်လို့ဒေသဆိုင်ရာအုပ်ချုပ်ရေးမှူးရဲ့ပြောခွင့်ရမူဒါရီက VOA ကိုပြောပါတယ်ဒီတိုက်ခိုက်မှုဟာသူတို့ဖြစ်ကြောင်းတာလီဘန်အဖွဲ့ပြောခွင့်ရမူဂျာဟစ်က Twitter ကတဆင့်အတည်ပြုပြောဆိုပြီးအာဖဂန်တပ်ဖွဲ့ဝင်9ဦးသေဆုံးတယ်လို့သာပြောပါတယ်ဒီတော့တွင်ဘာဂလန်နဲ့မာဇာရှရစ်ဒေသကြားကအဝေးပြေးလမ်းမကြီးပေါ်မှာတာလီဘန်တွေရဲ့တရားမဝင်စစ်ဆေးရေးဂိတ်တွေပေါ်လာတာကြောင့်ဘာဂလန်ဒေသဟာလွန်ခဲ့တဲ့နှစ်ပတ်ကစာပြီးလုံခြုံရေးအားနည်းနေခဲ့တာပါအာဖဂန်မှာမျိုးသားပြန်လည်တင်းမြန်ရေးအစိုးရကောင်စီတရက်အများဆုံးဖွဲ့စည်းပြီးငကိုသဘောတူထားပြီးသားအကျဉ်းသားလဲလှယ်ရေးကိုပြင်းပြအောင်ဆောင်ရွက်ရင်းအာဖဂန်ပြည်တွင်းညီညွတ်ရေးကိုအမြန်ဆနိုင်အောင်လုပ်ကြဖို့အာဖဂန်ဆိုင်ရာအမေရိကန်သံတမန်ဂျီရိုးစ်ကတိုင်းပြည်ခေါင်းဆောင်တွေကိုတိုက်တွန်းထားပါတယ်ခင်ဗျာပါကစ္စတန်နိုင်ငံအနောက်မြောက်ပိုင်းမာရန်မြို့မှာ300စုနှစ်တုန်းကရှိလာခဲ့တဲ့ဗုဒ္ဓယုတ်ပွားတော်တစုကိုရှေးယိုးဆဲဘာသာရေးအယူသီးတစုကရှာဖွေတွေ့ရှိဖျက်ဆီးလိုက်တဲ့အတွက်အဲ့ဒီအပိုင်းအစတွေကိုရှင်အောင်သူရတနာပညာရှင်တွေကပြန်လည်ရှာဖွေဖို့စတင်အလုပ်လုပ်နေပြီလို့အာဏာပိုင်တွေကပြောပါတယ်ဒီရှင်အောင်ရုပ်ပွားတော်ကြီးဟာလူတရက်စာရွယ်ရှိပါတယ်ဒီရှားပါစင်တုကိုဖျက်ဆီးလိုက်တဲ့ဖြစ်ရပ်က UNESCO ရဲ့ကမ္ဘာယဉ်ကျေးမှုအမွေအနှစ်စာရင်းဝင်ရှင်အောင်ဗုဒ္ဓဘာသာထွန်းကားရာအထင်ကြီးနေရာဖြစ်တဲ့ထာကီဘာဟီအနီးနားယွာမှာဖြစ်ပွားခဲ့တာပါဒီဖြစ်ရပ်အတွက်ခိုင်ဘာပြည်နယ်ရဲတပ်ဖွဲ့ကလူ၄ဦးကိုစနေနေ့ကဖမ်းဆီးခဲ့ပါတယ်သူတို့ကိုဗုဒ္ဓစင်တုကိုသူနဲ့ရိုက်ပြီးဖြည့်ဆည်းနေတဲ့ဗီဒီယိုလူမှုကွန်ရက်မှာပြန့်နှံ့ရာကဖမ်းဆီးခဲ့တာဖြစ်ပါတယ်။ဒီစင်တုတော်ကိုထုလုပ်ထားတဲ့ပုံစံနဲ့အမှုပညာလက်ရာကိုကြည့်ရင်လွန်ခဲ့တဲ့ AD 200စုဒါမှမဟုတ်300စုလောက်ကစင်တုဖြစ်ပြီးနှစ်ပေါင်း 1,900 လောက်သက်တမ်းရှိပြီဖြစ်ကြောင်းပြည်내ရှင်အောင်သူတေသနာပြတိုက်ဌာနဗျာရှိတူက VOA ကိုပြောပါတယ်။ဂျပန်နိုင်ငံကလူငယ်အားကစားသမားတွေဟာကိုယ်နှုတ်နဲ့ရောလေမိုင်းဆိုင်ရာရပါအနိုင်ကျင့်စော်ကားခံရတယ်လို့အေရှာတူလူခွင့်ရေးဆောင်ကြီးအဖွဲ့ကတင်းနှလာနေမှာထုတ်ပြန်တဲ့အစည်းအဝေးခန်းစာမှာဖော်ပြပါရယ်လူငယ်အားကစားသမားတွေကိုလက်တီနဲ့ထိုးတာခြေထောက်နဲ့ကမ်းတာပါးရိုက်တာလေပင်းညှစ်တာအစားအသောက်နဲ့တောက်ရည်မပေးဘဲအငတ်ထားတာစတာတွေနဲ့အတူလိမ်ပိုင်းဆိုင်ရာအနိုင်ကျင့်စော်ကားမှုတွေလုပ်ထားတဲ့ဖြစ်ရပ်အတော်များများကိုတွေးဆမေးမြန်းခဲ့သူတွေကဖော်ထုတ်နိုင်ခဲ့တယ်လို့ဆိုပါတယ်ဒီလိုရတဲ့ကြောင့်အားကစားသမားတွေမှာစိတ်ကြဝေဒနာရရှိလာတာကိုယ်ခန္ဓာမတန်မစွမ်းဖြစ်လာတာနဲ့ရည်ရှိစိတ်တရားရတွေရစီတယ်လို့အားကစားသမားတွေကထုတ်ပြောပါတယ်။ဒီအစီအစဉ်ကဏ္ဍနဲ့ပတ်သက်လို့ဂျပန်အိုလံပစ်ကော်မတီကတစုံတရာတုံ့ပြန်ပြောတာမရှိပါဘူး။ I was hit so many times I can count ဆိုတဲ့ခေါင်းစဉ်နဲ့ထုတ်ပြန်တဲ့ HRW အစီအစဉ်ကဏ္ဍထဲမှာတော့အိုဆာကာမြို့ကအသက်18နှစ်အရွယ်အမျိုးသမီးဘတ်စကတ်ဘောအားကစားသမားတူဟာသူနီးပြားကကိုရီးလျောက်အနိုင်ကျင့်မှုအကျဉ်းချင်းပြုလုပ်ခဲ့ပြီးနောက်အဆုံးစီရင်သွားကြောင်းလည်းဖော်ပြပါတယ်။ဂျပန်နိုင်ငံကတိုကျိုအိုလံပစ်ပွဲကျင်းပခွင့်ရသွားချိန်မှာဒီလိုနှင်းပန်းခံရတာတွေနဲ့ပတ်သက်တဲ့ဆွဆွဲချက်တွေထွက်ပေါ်လာပြီးနောက်ဂျပန်အားကစားလောကမှာရှိတဲ့ထိုင်ဘတ်စုလို့ခေါ်တဲ့ရိုင်းနဲ့ဒဏ်ခတ်အပြစ်ပေးတဲ့အလေးထားကိုဖျက်သိမ်းဖို့ဂ ဂျပန်ကပြင်ဆင်နေခြင်းမှာပဲ HRW ရဲ့အစီရင်ခံစာထွက်ပေါ်လာတာဖြစ်ပါတယ်ခင်ဗျာ The Voice of America. ဒီကနေ့မနက်ပိုင်း view ရဲ့သတင်းတွေကိုမှတ်သိမ်းခိတိုင်းတဲ့အတူကျွန်တော်ညံဝင်းအောင်တင်ပြခဲ့တာဖြစ်ပါတယ်။အခုချိန်အစာပြီးသတင်းပေးပို့ချက်တွေနဲ့ပတ်စင်ကဏ္ဍတွေကိုနားဆင်ရမှာပါခင်ဗျာ။
အင်္ဂါနေ့နေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်နေကြတာပါအခုတော့မြန်မာအပါဝင်အရှေ့တောင်အာရှဒေသနဲ့ပတ်သက်လို့အမေရိကန်နဲ့တရုတ်ကြားပထဝီနိုင်ငံရေးအရာသဘောထားတင်းမာလာတာဘာကြောင့်လဲမြန်မာအပေါ်ဘလို့တက်ရောက်မှုရှိမလဲစတဲ့သုံးသပ်ချက်တချို့ကိုတင်ဆက်ပါပါကျမအင်ချင်းနိုင်ပါရှင်တောင်တရုတ်ပင်လယ်အရေးနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံကြားတင်းမာမှုတွေဟာပြီးခဲ့တဲ့သတင်းပတ်တွေအတွင်းဆိုရှယ်မီဒီယာတွေပေါ်မှာသကလုံးတိုက်ပွဲတွေနဲ့ရန်ပွဲအတွင်းပေါက်ကွဲထွက်လာခဲ့တာပါအထူးသဖြင့်အင်အားကြီးနှစ်နိုင်ငံကအပြိုင်ဆိုင်လွှမ်းမိုးဖို့ကြိုးစားနေတဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့သက်ဆိုင်ရာတန်ယုံတာဝန်ခံတွေကနေပြီးခဲ့တဲ့သတင်းပတ်အကုန်မှာပြင်းထန်တဲ့စကားလုံးတွေနဲ့အပြန်အလှန်ရေးသားပြောဆိုခဲ့ကြပါတယ်။မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံယာယီတာဝန်ခံ George and Sibley ကဇူလိုင်လ18ရက်နေ့မှာတောင်တရုတ်ပင်လယ်ပြဿနာမြန်မာအပေါ်ဘလို့တက်ရောက်နေတယ်လဲဆိုတဲ့ခေါင်းစဉ်နဲ့မြန်မာနိုင်ငံရဲ့အချုပ်အခြာအာဏာကိုတရုတ်ကမလေးမစားလုပ်နေကြောင်းရန်ကုန်အမေရိကန်တန်ယုံ Facebook မှာပြင်းပြင်းထန်ထန်ဆွဆွဲရေးသားခဲ့ပါတယ်။ဒီအပေါ်မြန်မာနိုင်ငံဆိုင်ရာတရုတ်တန်ယုံရဲ့ပြောခွင့်ရပုဂ္ဂိုလ်ကလည်းဇူလိုင်လ19ရက်နေ့မှာပဲတရုတ်တန်ယုံရဲ့ Facebook မှာချက်ချင်းတုံ့ပြန်ရေးသားရမှာအမေရိကန်တန်ယုံယာယီတာဝန်ခံရဲ့ဆောင်းပါးဟာလိုယာဆွဲတွေးအမှားကိုအမှန်လုပ်ပြီးတရုတ်နိုင်ငံအပေါ်တမင်တသက်တိုက်ခိုက်နမည်ပြလိုက်တာဖြစ်တယ်လို့ဖော်ပြထားပါတယ်။ဒါ့အပြင်တနင်္လာနေ့ကဘေကျင်းမြို့တော်မှာပြုလုပ်တဲ့တရုတ်နိုင်ငံသားရေးဌာနရဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာအမေရိကန်တန်ယုံယာယီတာဝန်ခံရဲ့ဆွဆွဲရေးသားချက်တွေနဲ့ပတ်သက်လို့ပြောခွင့်ရပုဂ္ဂိုလ်ဝမ်ဝင်းဘင်းကအခုလိုထပ်မံတုံ့ပြန်ခဲ့ပါတယ
်။美方的有关表态牵强附会颠倒黑白
အမေရိကန်ရဲ့လုပ်ရဟာယုံကြည်မှုကင်းမဲ့စေပြီးအမှားကိုအမှန်ထင်စေတဲ့ရှုပ်ထွေးအောင်လုပ်တဲ့အနေအထားဖြစ်ပါတယ်။တရုတ်နဲ့မြန်မာဟာပထဝီအနေအထားအရအနီးကပ်ဆက်ဆံရေးတွေရှိပါတယ်။တရုတ်နဲ့မြန်မာနှစ်နိုင်ငံချစ်ကြည်ရင်းနှီးပူးပေါင်းဆောင်ရွက်မှုကိုအချိန်နဲ့အမျှအကဲဖြတ်နိုင်ပါတယ်။ဒီလိုတရုတ်နဲ့မြန်မာကြားအပြန်အလှန်ဆက်ဆံရင်းနှီးမှုကိုအမေရိကန်ကတမင်ရည်ရွယ်ချက်ရှိရှိတိုက်ခိုက်တာဟာအောင်မြင်မှာမဟုတ်ပါဘူးလို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောသွားတာပါ။အခုလိုတောင်တရုတ်ပင်လယ်အရေးနဲ့ပတ်သက်လို့အရှေ့တောင်အာရှနိုင်ငံတွေအပေါ်တရုတ်ရဲ့ဩဇာလွှမ်းမိုးမှုကိုအမေရိကန်ဘက်ကထင်ထင်ရှားရှားတိုက်ခိုက်ပြောဆိုလာတာပါကြောင့်ပါလဲမြမအရေးအကဲခတ်ဒေါက်တာတင်မောင်တန်းရဲ့အမြင်ကတော့
အကြောင်းရင်းကတော့အမေရိကန်နိုင်ငံရေးရဲ့ပြည်တွင်းရွေးကောက်ပွဲနဲ့သက်ဆိုင်နေတယ်လို့ထင်တယ်။ဘာကြောင့်လဲဆိုလို့ရှိရင်အမေရိကန်တမ်ပရာထရမ်ပါတရုတ်ကိုပထမဆုံးတရုတ်ဗိုင်းရပ်စ်ဆိုပြီးတော့စပြီးနာမည်တက်ပြီးတော့ကိုယ်ကိုကြိုးစားလာတယ်ဒါကလည်းအခုကိုဗစ်ကိစ္စနဲ့ဆက်နွယ်ပြီးတော့အကြက်တဲကာလစီမံခန့်ခွဲမှုတွေမှာတောင်းရင်ခံရတဲ့သဘောတဘာဝဒီမိုကရေစီနိုင်ငံတွေမှာရှိတယ်အခုတဖြည်းဖြည်းနဲ့ကိုဗစ်ကတက်နေတယ်တိပြောင်းနှုံးနေတယ်နော်တိုးနေတယ်ဖြစ်ပွားနှုံးနေရတော့အတိုင်းမဆအဆမရှိကမ္ဘာမှာအဖြစ်အများဆုံးနိုင်ငံတစ်ခုဖြစ်လာတယ်အဲ့ဒီအချိန်မှာဒါကဘာကြောင့်ဖြစ်တယ်လဲပြီးရွေးကောက်ပွဲအတွက်သူ့ရဲ့ပြည်သူလူထုရဲ့သဘောထားထင်နေတဲ့ကလည်းကျလာတယ်အဲ့ဒီခမျိုးတွေမှာဒါကအရင်ကရှိတဲ့ပြဿနာကိုကောက်ကင်ပြီးတော့ပြန်ပြီးတော့မီးမွေးမှုစူးစားတယ်လို့ဟိုကတော့အဲ့လိုပဲထင်တယ
်။အမေရိကန်သမ္မတဒေါ်နယ်ထရန့်ဆိုရကတော့သူ့အကျိုးစီးပွားအတွက်တရုတ်နဲ့သဘောထားတင်းမာတဲ့ကိစ္စကိုအရှိန်မြင့်ဆွဲတင်လာမယ့်အနေအထားရှိနေတယ်လို့အကဲခတ်တွေကသုံးသပ်ထားပါတယ်။တဖက်မှာလည်းတရုတ်ရဲ့ခေတ်သစ်ပိုးလမ်းမစီမံကိန်းကြောင့်မြန်မာနိုင်ငံအကျွမ်းနော်နစ်မဲ့အရေးတိုင်းနာလက်နက်ကိုင်တွေကိုတရုတ်ကစစ်လက်နက်တွေထောက်ပံ့နေတယ်လို့မြမကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ကိုရိုင်းမချေမနဲ့ထုတ်ဖော်ပြောဆိုလာတာတွေလည်းရှိနေပါတယ်။ဒီအချက်တွေကရောတရုတ်မြန်မာဆက်ဆံရေးဘလို့ရိုက်ခတ်မှုတွေရှိမလဲ။ဒေါက်တာတင်မောင်သန်းကအခုလိုသုံးသပ်ပါတယ
်။တရုတ်ကတော့မြန်မာနဲ့ဆက်ဆံရေးပြည်လည်ဖို့သမိုင်းကြောင်းအရတရုတ်ဆိုင်တယ်။အဲဒီလိုအခြေအနေမျိုးမှာအတတ်နိုင်ဆုံးပေါ့နော်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရကအစင်သာကြားနေတဲ့နိုင်ငံကြီးတွေကြားမှာမညံ့အောင်နေတဲ့အနေအထားကိုတော့ရောက်အောင်ကြိုးစားခဲ့တယ်ထင်တယ်အရင်တုန်းကထိပေါ့နော်အခုအချိန်လုံးပဲနဲ့အရင်ထိရတော့ရခိုင်မြောက်ပိုင်းကိစ္စတွေအထိကတော့မလွှဲမချောင်တာတရုတ်ရဲ့ထောက်ခံမှုလိုအပ်တဲ့အနေအထားကိုရောက်သွားတဲ့အတွက်ကြောင့်မို့မြန်မာပြည်တွင်းရေးနေထားရရောက်ရတယ
်ကြီးခဲ့တဲ့သတင်းပတ်အတွင်းတောင်တရုတ်ပင်လယ်ပိုင်နက်နဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကကြေညာချက်ထုတ်ပြန်ပြီးကန့်ကွက်ခဲ့ပါတယ်အဲ့ဒီနောက်ရပ်ပိုင်းအတွင်းမှာပဲမြန်မာ၊ထိုင်း၊မလေးရှား၊ဖိလစ်ပိုင်၊ ကမ္ဘောဒီးယားနိုင်ငံဆိုင်ရာအမေရိကန်တန်ယုံတွေကနေဒေတာရင်းသတင်းဌာနတွေနဲ့တန်ယုံ Facebook တွေမှာအရှိတောင်အာရှဒေတာတွင်အချုပ်ချာအာဏာပိုင်ဆိုင်မှုတွေကိုတရုတ်ကဘလို့မလေးမစားလုပ်နေတယ်လဲဆိုတဲ့ဝေဖန်တိုက်ခိုက်တဲ့ဆောင်းပါးတွေကိုကြပြိုင်နဲ့ရေးသားဖော်ပြခဲ့ကြတာဖြစ်ပါတယ်ရှင်
ဘင်္ဂလားဒေ့ရှ်နိုင်ငံပြည်နယ်အများစုမှာမိုးသက်ပြီးရေကြီးရေရှမ်းတာဖြစ်နေလို့ဒုက္ခသည်အများစုနေရဲ့ကော့ပဇာဒုက္ခသည်စခန်းမှာလည်းရေကြီးတဲ့တောင်ကိုခံစားနေရပါတယ်။ဒုက္ခသည်အချို့ရဲ့ပြုတ်ပြချက်တွေကိုတင်ပြပေးမှာပါ။ကျွန်တော်ကတော့ဇော်ထက်ပါ။မိုးတော်အားကောင်းနေတဲ့ဘင်္ဂလားဒေ့ရှ်မှာဒီအပိုင်းမိုးသက်ချနေလို့လူရှိဦးသေဆုံးခဲ့ပြီးလူပေါင်း 2.2 သန်းကိုတက်ရောက်မှုရှိခဲ့ကြောင်း Oxfam အဖွဲ့ကထုတ်ပြန်ပါတယ်။လုံခြုံမှုအပြည့်အဝမရှိတဲ့ကော့ပဇာဒုက္ခသည်စခန်းတွေမှာတော့မိုးရေကြီးရတဲ့အတူမြေပြိုမှုတွေနောက်ဆက်တွဲဖြစ်လာမှာစိုးရိမ်နေရကြောင်းစခန်း30ကျော်ရှိတဲ့ကုတုပလောင်ဒုက္ခသည်စခန်းကဦးမောင်မောင်က VOA ကိုပြောပါတယ
်မိုးကဒီပါအဲထာမများတယ်မိုးလည်းများတယ်မြေပြိုမှုတွေလည်းရှိတယ်ဒါပေမဲ့တချို့လူတွေမှာမုန်တာတွေပါတယ်ထိုက်ပြီးတော့ဒီမှာတဲတွေပါတယ်သူတို့ပလတ်စတစ်တွေပါတယ်ကားတွေနဲ့ပါသွားတာရှိတယ်အင်ဂျီအိုရီလေဒီမနက်အတိုင်းမှာအပူပြီးလို့သူတို့လူလုံးမှုမရှိပါဘူးလို့ကျွန်တော်တို့အဲ့လိုမျိုးတွေပြောချင်တာတယ်ဒီမနက်အတိုင်းမှာသူတို့သွားပြီးတော့အပူလုံးလုံးမရဘူးလဲနေမရှိဘူးတချို့နေရာတွေမှာရေပြင်းနေတဲ့လူရသွားလာလုံးလုံးမရဘူးအဲ့လိုမျိုးတွေခင်းနေပါတယ
်ဆိုင်ကလုန်းအန်ဖန်ဘင်္ဂလားဒေ့ရှ်ကိုဝင်ရောက်ပြီးနှစ်လကြာမှအခုလိုဒုတိယအကြိမ်ရေကြီးရေရှမ်းတာကြီးထပ်ဖြစ်နေတာပါနိုင်ငံမြောက်ပိုင်းရန်ပူခရိုင်မှာဒီကနေ့မိုးရေကြိမ်စံချိန်တင်ရွာခဲ့ပြီးပြီးခဲ့တဲ့ရက်ပိုင်းကလည်းခရိုင်20လောက်မှာတကြောပြန်မြေကြီးကြီးရည်ဖြစ်ခဲ့လို့ပုံမှန်အချိန်နေထက်16ပြီလောက်ရည်တက်ခဲ့ပါတယ်။တိနာဆိုင်ခင်းနေလည်းပျက်စီးခဲ့ရလို့ဆိုပါတယ်။ကော့ပဇာဒုက္ခသည်စခန်းတွေကို COVID-19 ရောဂါရောက်နေပြီဆိုတာဘင်္ဂလားဒေ့ရှ်အစိုးရကမတ်လ24ရက်နေ့မှာအတည်ပြုခဲ့ပါတယ်။ဒါကြောင့်ဆိုးရွားရဲ့ရာသီဥတုကြောင့်အချိန်နေ၍ပိုဆိုးလာမှာစခန်းနေထိုင်သူတွေကစိုးရိမ်နေကြပါတယ်။ဒါပေမဲ့လည်းအခုထိဗနေရောက်ကူးစက်တဲ့အခြေအနေဘယ်လိုရှိရဆိုတဲ့သတင်းအချက်အလက်တွေကိုမရနိုင်ဘူးလို့ Ranger လူငယ်အစည်းအရုံးအမှုဆောင်ဒါရိုက်တာဦးခင်မောင်ကပြောပါတယ်
။အထူးခြားပဲလို့ဗနေရောက်မှဒီဒီရောက်ကူးစက်ခဲ့တာဆိုတော့ကူးစက်လို့ကူးတာမတိဘူးလေဒါကျွန်တော်ဒီနေ့တော့ကများများကူးစက်ခဲ့နိုင်တယ်လို့ကျွန်တော်ယူဆလို့ရတာဘာဖြစ်လို့ဆိုတော့လူတွေကဒီမှာဟောဆိုချက်ဒီစင်းတော့ဘယ်လိုမှတိလို့မရတဲ့အနေအထားရှိပါတယ်အဲ့ဒါကြောင့်လို့ဒီယောဂဟာပြည်နိုင်ခြင်းများပါတယ်ဒါပေမဲ့ကျွန်တော်တို့ NGO ကတုတ်တဲ့ဆရာမှာကျွန်တော်တို့ချက်အချိန်မှာမတိုင်မဲ့နေတာတွေ့ရတယ်ကျွန်တော်ဒီဆရာပုံမှာကျွန်တော်မဆင်ပြေအောင်ဝင်တယ
်ဘင်္ဂလားဒေ့ရှ်တနင်္ဂနွေလုံးမှာဒီကနေ့ COVID-19 ယောဂနဲ့သေဆုံးသူအယောက်50ရှိခဲ့ပြီးစုစုပေါင်းသေဆုံးသူအရေအတွက်1668ယောက်ရှိပြီဖြစ်ပါတယ်ကော့ပဇာဒုက္ခသည်စခန်းမှာရိုဟင်ဂျာနဲ့ဘင်္ဂါလီဒုက္ခသည်စုစုပေါင်း9000လောက်ရှိပါတယ်မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံထားပါဘူးကျွန်တော်ကတော့ဇော်ထက်ပါရန်ကုန်ကနေပြဖို့ထားတာပါ
ရခိုင်ပြည်နယ်ရေတိတ်တောင်မြို့နယ်မယူကန်းဒေသကနေကြားဆောက်စခန်းတစ်ခုဖြစ်တဲ့ညောင်ပင်လှနဲ့တဆိုင်မြန်နေကြားဆောက်စခန်းရုပ်သိမ်းပြီးမှမိရှုခံရတဲ့ကြောင်းတင်ဆက်ပေးချင်ပါတယ်ကျွန်တော်နိုင်ကွင်းအိမ်ပါစီရင်ပြင်းထန်နေတဲ့ရေတိတ်တောင်မြို့နယ်ကညောင်ပင်လှနဲ့တဆိုင်မြန်နေကြားဆောက်စခန်းတစ်ခုကိုဇူလိုင်လ18ရက်နေ့မွန်းလွဲပိုင်းမှာတိုက်ရိုက်သိမ်းသွားပြီးညပိုင်းမှာစခန်းတစ်ခုစလုံးမီးရှို့ခံရတယ်လို့ဒေသခံတွေကဆိုပါတယ်။ညောင်ပင်လှကျေးရွာအုပ်ချုပ်ရေးမှူးဦးလှသိန်းကတော့ညောင်ပင်လှနေကြားဆောက်ရဲစခန်းမီးလောင်တာနဲ့ပတ်သက်ပြီးအခုလိုပြောပါရတယ်
။နေကြားဆောက်တွေကကန်းကထွက်သွားတယ်တရားဝမ်းမရှိဘူးလို့ညပိုင်း6:20မိနစ်လောက်မှာမီးခိုးတွေဖြစ်တယ်လို့ပြောတာပေါ့။အေးရှိုးလာလားဘယ်သူရှိုးလာလဲတော့မသိဘူး။ရွာသားတွေအနေကြီးတော့ခင်ဗျားတို့ဒီရှိုးလာမြင်လိုက်လဲဆိုတော့သူတို့ကပြောတယ်မီးခိုးထွက်တယ်တဲ့စခန်းကသူရွာကပဲကြည့်နေကြတာခါးသားကတရားမသွားရဘူး။
သစိမြန်ကျေးရွာအုပ်ချုပ်ရေးမှူးဦးမောင်အေးငင်းကလည်းနေကြားဆောက်စခန်းကဖွဲ့ဝင်တွေတိုက်ရုပ်ပြီးသစိမြန်နေကြားဆောက်စခန်းမီးရှို့ခံရကြောင်းပြောပါတယ
်။ရုပ်ပြလိုက်ပြီးတော့မှန်တယ်သူတို့ဘလို့အစီအစဉ်ရှိရဆိုတော့မသိဘူး consequence တွေကိုလေမီးရှို့ရတော့မှန်တယ်ကြာဒါဘလို့အခြေအနေမျိုးနဲ့ပုံစံမျိုးနဲ့ရှို့ရဆိုတော့မသိရဘူးကြာရွာသားတွေကတော့အဲ့ဒီလောက်တော့လုံးဝမဟုတ်ဘူးသူတို့ကရွာကတောင်တိရှုံနေရတယ်လို့သူတို့ကရှုံပြနေကြတယ်လို့
လက်ရှိညောင်ပင်လှသစိမြိုင်နေပြည်တော်အစရှိတဲ့ရွာသားတွေဟာစိုးရိမ်စိတ်နဲ့ရရွာကနေတိမ်းရှောင်နေကြရတယ်လို့ညောင်ပင်လှကျေးရွာအုပ်ချုပ်ရေးမှူးဦးလှသိန်းကဆက်ပြောပါတယ
်ညောင်ပင်လှရောနေပြည်တော်ရောအဲ့ဒီဟာဆင်းရောရောအကောင်လုံးဟာနောက်ဘလို့ဖြစ်လာမှလည်းမသိဘူးဆိုပြီးတော့အော်လို့ခဲကြရတာပေါ့အောက်ရွာတွေကိုကံမြေကွာသောကျွမ်းမအဲ့ဒီယင်းင်းကလေးကိုအောက်ဖက်ကိုပဲတိချောင်းနေကြတာပေါ့
ညောင်ပင်လှနဲ့သစိမြိုင်နေကြားဆောက်စခန်းတစ်ခုကိုရုပ်သိမ်းပြီးတပ်ဖွဲ့ဝင်တွေဟာစီဒီပီနေကြားဆောက်တပ်စခန်းမှာပူပေါင်းထားတယ်လို့စီဒီပီရွာသားတွေကပြောပါတယ် ဒီလိုတရုတ်သိမ်းရတာကလည်းရခိုင်ပြည်နယ်စစ်ရေးသိမ်းမှမှုတွင်နေကြောက်စခန်းလုံချုံရွေးချင်နေအားနည်းလာတယ်လို့ယူဆကြောင်းဒေသခံသိမ်းမြန်ရွာဓာတုကဆိုပါတယ်
တဲ့တော့မလို့မကူးဘူးလေတခါကလူတပ်ဖွဲ့ဟာလက်ချေငါချေပေါင်းကြည့်ရှိတယ်ဗျ။အဲဟိုကတော့မှ900တောင်အဲ့လိုမျိုးတော့လာနေရတယ်ဒီနေ့ဒုက္ခရောက်မယ်။
ညောင်ပင်ထနဲ့သိမ်းမြိုင်နေရဆောက်စကန်းတစ်ခုမိရှုခံရတဲ့အချိန်နေနဲ့ပတ်သက်ပြီးတမတော်ပြောခွေရနဲ့ရခိုင်ပြည်နယ်လုံချုံရေးနဲ့နေဆက်ရေးရဝန်ကြီးကိုဆက်တွယ်ချက်ပြီးမဲ့ဆက်တွယ်လို့မရခဲ့ပါဘူး။သိမ်းမြိုင်နေရဆောက်ရဲစကန်းဟာမေလ29ရက်နေ့ကအေရခိုင်လက်နက်ကန်အဖွဲ့ကဝင်ရောက်တိုက်ခိုက်ခြင်းခံခဲ့ရပြီးတပ်ဖွဲ့ဝင်၄ဦးကြာဆုံးပြီးတော့တပ်ဖွဲ့ဝင်မိသားစုတချို့ဖမ်းဆီးခံရပါတယ်ရခိုင်လက်နက်ကန်အေဖက်ကနေ2019ခုနှစ်ဇန်နဝါရီလမှာဘူရီတောင်မြို့နယ်ကတိလငမင်းပေါ်ဂုတ်ပြီနဲ့ကြောက်တောင်ရေကင်းစခန်း၄ခုကို၎င်းမန္လမှာဘုံလူကျွန်းမြို့နယ်ယူရီယုတ်ရေကင်းစခန်းကို၎င်းဧပြီလမှာမြောက်ဦးမြို့ရှိရဲတပ်ရင်းဌာနချုပ်ကို၎င်းစူလိုင်လမှာဘူရီတောင်မြို့နယ်ရှိညောင်ချောင်းနယ်မြေရေကင်းစခန်းကို၎င်းဝင်ရောက်တိုက်ခိုက်ခဲ့လို့ရဲတပ်ဖွဲ့ဝင်25ဦးကြာဆုံးပြီး16ဦးတန်ရာရရှိခဲ့ပြီးတော့ရဲတပ်ဖွဲ့ဝင်တချို့နဲ့မိသားစုဝင်တချို့ဖမ်းဆီးခံခဲ့ရတယ်လို့တမတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်ရခိုင်ပြည်နယ်တွင်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကန်အဖွဲ့တို့စီရီပြင်းထန်လာတာနဲ့အမျှဒေသတွင်းနေကြာဆောက်စခန်းတွေပေါ်မှာတိုက်ခိုက်လာတဲ့အခြေအနေတွေကြောင့်2019ခုနှစ်မတ်လမှာဘူတီတောင်နဲ့မောင်တော်မြို့နယ်ကနေကြာဆောက်ရဲစခန်း5ခုလောက်နဲ့ကြောက်တော်မင်းပြားမြောက်ဦးမြို့နယ်ထက်ကရဲကင်းစခန်း3ခုသက်မနည်းနေမီမလုံခြုံမှုကြောင့်ရုတ်သိမ်းခဲ့ရပါသေးတယ်လက်ရှိရေသိပ်တောင်မြို့နယ်တွင်တမတော်ကနေစစ်စင်ရေးပြုလုပ်နေတာကြောင့်ကြောက်ကန်းကြီးရွာပတ်ဝန်းကျင်မှာတိုက်ပွဲဖြစ်ပွားနေတယ်လို့အခုလိုမယူကန်းဒေသဘက်ကနေကြာဆောက်စခန်းတစ်ခုကိုရုတ်သိမ်းသွားလို့နေမြေနှက်တိုက်ပွဲကျယ်ပြန့်လာမှာကိုဒေသခံတွေစိုးရိမ်နေကြပါတယ်ကျွန်တော်နိုင်ကိုအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်
COVID-19 ကာယောဂါကြောင့်ကိုထောလုံးမှုတွေထိခိုက်လာနေချိန်မှာပြည်ပပုဂ္ဂိုလ်ပေါ်အဓိကမိခိုနေရဲ့မြန်မာနိုင်ငံကအခြေချုပ်လုပ်ငန်းတွေအထိနာနေတဲ့အခြေအနေကိုပြောပြပါမယ်။ကျွန်တော်ကတော့ဇော်ထပ်ပါ။ကမ္ဘာတဝန်းကာယောဂါနဲ့ကြုံရကြအောင်မြန်မာအခြေချုပ်လုပ်ငန်းအတွက်အဓိကဈေးကွက်ဖြစ်တဲ့ဥရောပကိုကျင်းပဖို့စိုင်းငံ့ထားရသလိုထောလုံးဖို့ကုန်ကျန်းရရေးအဓိကအခက်အခဲတွေလည်းရှိနေကြောင်းလုပ်ငန်းရှင်တွေစိုးရိမ်နေကြပါတယ်။အဓိကဈေးကွက်ဖြစ်တဲ့ဥရောပကကုန်တွေအမှားဆိုင်ငံ့ထားတာကိုနောက်ထပ်သက်တမ်းထပ်တိုးနေရတဲ့အတွက်လည်းလုပ်ငန်းရှင်တွေအတွက်စိုးရိမ်စရာဖြစ်လာနေရတာလို့ရခိုင်တိုင်းရွှေလင်းပန်းစက်မှုဆောင်ဥက္ကဋ္ဌဦးဝေးတောင်ကပြောပါတယ
်။ဥရောပကုန်တွေလည်းဆက်ပြီးဆိုတာချုပ်ပြီးတော့အခက်တွေမပို့ဖို့ကြားနေရတာ extension ကတိုးတိုးလာတဲ့အခါကျတော့ချုပ်ထားတဲ့ဟာတွေပေါ့တချို့အခက်အခဲရှိလာတာပေါ့နော်။အပြင် order ဆိုင်ရမှုကိစ္စလေးတွေရတယ်။နည်းနည်းလေးတို့ change change တွေပုံရတယ်ရှင်ပါလေ။ဟိုကိုက်မှချုပ်မယ်ဆိုတော့စနစ်ကိုကျွန်တော်တို့ကတွားလို့မရဘူးဟိုချုပ်ခတ်နဲတဲ့ order ရလဲဖြတ်ပြီးနဲသွားမယ်ဆိုရင်တော့နည်းနည်းတော့ရက်ကြီးရဖြတ်သွားတယ်လို့တော့မြင်မိတာပေါ့နော်
မြန်မာနိုင်ငံအခြေချုပ်လုပ်ငန်းတွေဟာတရုတ်နိုင်ငံကတင်ပို့တဲ့ကုန်ကြမ်းတွေပေါ်အဓိကအားထားနေရပေမဲ့လည်းကာယောဂါကာလအသွားအလာကြီးကန့်သက်ထားတဲ့အတွက်ကုန်ကြမ်းပြတ်လတ်မှုကိုလုပ်ငန်းရှင်တချို့ကစိုးရိမ်နေပါတယ်မြန်မာနိုင်ငံစက်မှုလက်မှုနဲ့ဝန်ဆောင်မှုလုပ်ငန်းပေါင်းစုံအလုပ်သမားတမကကဥတ္တနှင်းအောင်ကတော့ကုန်ကြမ်းရရှိရေးချက်ကုန်ကျော်ထုတ်လုပ်တင်ပို့နိုင်ဖို့ကအဓိကရင်ဆိုင်ရမယ့်စင်ခုံမှုအဖြစ်မြင်ပါတယ
်မြန်မာနိုင်ငံရဲ့ပေါ်လေအဲဒီကုန်ကြမ်းကအများကြီးကတရုတ်ပြည်နဲ့လာတာဖြစ်တယ်ပေါ့နော်အဲတော့ဒီတရုတ်ပြည်နဲ့မြန်မာနိုင်ငံရဲ့ဒီကုန်ကြမ်းမှုတဲ့နိုင်ငံကလည်းပုံမှန်ချိန်မှာရှိနေတယ်လို့ဆိုတော့ကျွန်တော်တို့ကသိရပါတယ်ဟုတ်တယ်တကယ်တကယ်အခက်အခဲတွေပဲဒီလိုရှိရင်မြန်မာနိုင်ငံကနေထုတ်လုပ်တဲ့ဒါပုံကြော်တွေကလည်းပြောလို့ရှိရင်တော့ဒီအနောက်ရောပါဈေးကွက်ပေါ်မှာမိကုန်နေရတာဖြစ်တာကြောင့်ဒီပုံကြော်တွေပေါ်မှာပဲဟိုနည်းနည်းလေးစိုးရိမ်ရတဲ့အနေအထားလို့ကျွန်တော်တို့ကမြင်ရတယ်ခင်ဗျာ
အထက်ချုပ်လုပ်ငန်းတွေမှာကုန်ကြမ်းရရှိရေးနဲ့ကုန်ကျော်ထုတ်လုပ်တင်ပို့မှုမှာအခက်အခဲတွေကြောင့်နောက်ဆက်တွဲလုပ်ငန်းတွေရှော့ချရတဲ့အခြေအနေမျိုးတွေကြုံလာရမှာကိုလည်းလုပ်ငန်းရှင်တွေကစိုးရိမ်နေကြပါတယ်ကယောဂါကာလမှာပဲအထက်ချုပ်လုပ်သားတောင်းတဲ့ချီရလဲအလုတ်လက်မဲ့ဖြစ်ခဲ့ရတာပါလက်တလုံးရင်ဆိုင်နေရတဲ့အချက်တည်းယူကြော်သွားနိုင်မှုအတွက်လဲအစိုးရတောင်းရှိသူတွေအထက်ချုပ်လုပ်ငန်းရှင်တွေနဲ့ကုန်တယ်ယူဒီအပိုင်းမှာဆွေးနွေးမှုတွေရှိခဲ့တယ်လို့လဲရွှေလင်းမဆက်မှုဆောင်ဥက္ကဋ္ဌဦးဝေးတောင်ကပြောပါတယ
်ဒီကလနလနောက်ပိုင်းမှာတော့နည်းနည်းတော့ပြောအောင်ဖြစ်သွားမှာတော့ကျွန်တော်လည်းမပြောရဲပါဘူးညဒီအချိန်မှညီညွတ်ဖို့ရှိဖို့တော့လိုတာပေါ့လုပ်သားတွေနေတယ်ပေါ့နော်အခက်အခဲရှိလာတဲ့ကာလတွေမှာတီးခံပြီးတော့စူးစမ်းပြီးလုပ်ပေးဖို့ကိုပဲကျွန်တော်တို့ဣတရက်ခံတောင်းဆိုခြင်းနဲ့တော့မကြခင်မှာဒီကိစ္စတွေတကယ်သာကြုံတွေ့နိုင်ခဲ့ရင်လည်းစိတ်ဝင်စချင်းပိတ်ဖို့တော့မရှိပါဘူးအလုပ်သမားတွေရှော့ချသွားမယ်တစ်ဆင့်ချင်းတစ်ဆင့်ရှော့ပြီးတော့နောက်ပိတ်ဆုံးပိတ်ချင်လည်းပိတ်သွားနိုင်တယ်ပေါ့နော်ဆိုတော့သတိချက်ဖို့တော့ဆိုပါလေအဲ့ဒီမှာရှော့တဲ့အချိန်မှာကိုမပါဖို့တော့ဒီအချိန်မှာသူသားကြဖို့နော်ကိုယ့်ရဲ့အရေးချင်းကိုပြဖို့တော့လိုပါလေ
ရန်ကုန်မြို့ကထိကျုပ်လုပ်ငန်းတွေကိုတော့အလုပ်သမား9သိန်းလောက်နဲ့လည်ပတ်နေရပါကယောဂါကာလအကျပ်သေးတွေရင်ဆိုင်နေရတဲ့အထက်ကျုပ်လုပ်ငန်းတွေပြိုလဲမသွားအောင်မြမအစိုးရကစီးပွားရေးပြန်လည်ကုစားရေးအစီအစဉ်တွေနဲ့ကြိုးပမ်းနေရည်လည်းရှိသလိုဥရောပသမဂ္ဂကလည်းအထက်ကျုပ်လုပ်သားတွေအတွက်မြမကျပ်ငွေ 9.9 ဘီလီယံထောက်ပံ့တဲ့အစီအစဉ်တွေလည်းလှုပ်ဆောင်ထားပါတယ်ကျွန်တော်ကတော့ဆော့ချက်ပါရန်ကုန်ကနေပြပို့ထားတာပါ
VOA အမေရိကန်တန်ကအင်္ဂါနေ့မနက်ပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးကမ္ဘာသတင်းမီဒီယာမှရေးသားဖော်ပြကြတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်မတွေကိုဝင်းအောင်ပြအတင်ပြပေးပါမယ်။ကျွန်တော်ကတော့မြန်မာဆက်မှာမြန်မာ Shadow Industry Cosmo Lives as Aung San Suu Kyi Dance into Another Blind Eye နိုင်ငံတော်အတိုင်းအမြန်ပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကမျက်ကွယ်ပြုထားတာကြောင့်မြန်မာမှောင်ကိုယ်စီကကအသက်ဆုံးရှုံးမှုတွေဖြစ်ပေါ်စေတဲ့ဆိုတဲ့ကောင်းစဉ်နဲ့ဆက်မရှင် Stitcher ရေးသားတဲ့ဆောင်မကိုတင်ပြပေးခြင်းပါတယ်။အလောင်းတွေကိုကဲဆဲရေးဝန်ထမ်းတွေပြန်ပြန်တူဖို့တည်ဆောက်နေကြတာကိုမိုးရတဲ့မှာရပ်ပြီးဖားကန်နေတဲ့ကနေကကြည့်နေကြတယ်ဆိုပြီးဆမ်းမကိုအစာချည်ရေးသားထားပါတယ်။ထူထက်တဲ့ရွှေနှုန်တွေတဲကတူထုပ်ယူလာတဲ့အလောင်းတွေမှာပေနေတဲ့သွေးကိုမမြင်ရအောင်အပြာရောင်တဲ့နေရောင်ပလတ်စတစ်တွေနဲ့ပတ်ပြီးသူတို့မြည်သူမြွာဖြစ်တယ်ဆိုတာကိုစစ်ဆေးနိုင်မှုပြင်ဆင်ထားတဲ့အခြေအနေနောက်ပိုင်းမှာသူတို့ကိုမြေမြုပ်သိမ်းကြုံမဲ့အစီအစဉ်စတာတွေကိုလည်းဆမ်းမရှင်ကထပ်သွင်းရေးသားထားပါတယ်။ဇူလိုင်လ2ရက်နေ့ကဖြစ်သွားခဲ့တဲ့ဖားကန်မြေတူမှုအတွင်းလူပေါင်း200လောက်အသက်ဆုံးရှုံးခဲ့ရတာပါ။အဲ့ဒီထဲကအများစုကကချင်ပြည်နယ်ကြောက်စိမ့်တွင်းတွေကနေမင်းမင်းရဲ့ရလိမ့်မယ်ဆိုတဲ့မျှော်လင့်ချက်နဲ့နိုင်ငံအနှံ့ကနေရောက်လာကြတဲ့သူတွေဖြစ်တယ်လို့ဆိုပါတယ်။မဟုတ်တော့မို့ကြောင့်ပေ20လောက်ရှိတဲ့မြေစာပုံပြေကျသွားခဲ့တဲ့အချိန်မှာအဲ့ဒီမြေစာပုံမှာရင်ဆိုးကြောက်ရှာနေသူတွေမှာပြေကျတဲ့တောင်နဲ့ပတ်သွားခဲ့တယ်လို့ဆောင်းမမော်ဖော်ပြထားပါတယ်။ DNA ဟာဖားကန်ကြောက်စိမ့်တွင်းမှာဖြစ်နေကြဆိုပေမဲ့အဲ့ဒီနေ့ကဖြစ်ပွားခဲ့တဲ့မြေပြုံမှုအတိုင်းအတာကရှားပါတဲ့ဖြစ်စဉ်တစ်ခုလို့ဆောင်းမရှင်ကဆိုပါတယ်။ဒီဖြစ်စဉ်ကဥရင်မဲ့ကြောက်စိမ့်ကြီးကျယ်ဒုဖော်မှုတွေဖြစ်နေတာကိုအစိုးရအနေနဲ့သတိထားမိဖို့နှိုးဆော်ပေးလိုက်တယ်လို့ဖြစ်ကြောင်းဆောင်းမမော်ဖော်ပြထားပါတယ်။ UK အခြေစိုက်အကျင့်ပြတ်ရှာဖွေမှုစတင်ရေးအဖွဲ့ Global Witness ကပြောကြားခဲ့တဲ့အစိုးရအနေနဲ့ဒီဒေသမှာကြောက်စိမ့်ဒုဖော်မှုနဲ့ဆိုင်တဲ့ဥပဒေတွေကိုပြုရင်ပြောင်းလဲသွားမယ်လို့လွန်ခဲ့တဲ့9နှစ်တည်းကကတိပြုထားခဲ့ပေမဲ့လက်တွေ့အကောင့်တွေမှာဖော်နိုင်သေးတာကိုလည်းဆောင်းမမော်ထောက်ပြထားပါတယ်။ဒီကြောက်စိမ့်တွင်းတွေကအကျိုးမြတ်အများစုကိုအရင်စစ်အာဏာရှင်ဟောင်းဗိုလ်ချုပ်မှုကြီးတန်းရှင်နဲ့သူ့လက်အောက်ခံဝန်ကြီးတို့အများအပြားရရှိခဲ့တယ်လို့ Global Witness အဖွဲ့ကပြောတာကိုဆောင်းမမကူကားဖော်ပြထားတာမှာအမေရိကန်ဒေါ်လာတန်း220လောက်ထိရှိတယ်လို့ဆိုပါတယ်။ဒေသခံတွေကတခြားအကျိုးမြတ်ရရှိသူဖြစ် KNY ကချင်းလူမျိုးရေးအဖွဲ့ဖြစ်တယ်လို့ဆောင်းမရှင်ကဆိုပါတယ်။မူရည်ရသာဝေလျှောက်ခံတဲ့ကချင်းပြည်နယ်ကကြောက်စိမ့်တွင်းလုပ်ငန်းတွေနဲ့ဆက်ဆက်နေရဆိုတာကိုလည်းဆောင်းမမထောက်ပြထားပါတယ်။ဒေါက်တာဆန်းစုကြည်ဦးဆောင်တဲ့ NLD ဆွေးရအနေနဲ့ပြည်ပြင်ပြောင်းလဲရေးတွေအများပြားလှုပ်ဆောင်မဲ့အကြောင်းရွေးကောက်ပွဲကာလမှာကတိပေးခဲ့တာတွေရှိပေမဲ့လက်တွေမှာမဲမဲဆဆဘာမှလုပ်ပေးနိုင်တာမတွေ့ရဆိုတာကိုလည်းစောင့်မောမှာထည့်သွင်းပေါ်ပြထားပါတယ်။ကြောက်စိမ့်ဒုဖောက်ခွင့် license ထုတ်ပေးမှုတွေကို2016ခုနှစ်မှာ NLD ဆွေးရကရာယီရဆိုင်ထားခဲ့ပေမဲ့2019ခုနှစ်မှာကြောက်မြတ်ဥပဒေကိုပြဋ္ဌာန်းလိုက်တဲ့အချိန်မှာအဲ့ဒီရဆိုင်ထားမှုတွေပြတ်တည်သွားတယ်လို့ဆိုပါတယ်။ဒါအပြင်ဒီဒေသမှာဖြစ်နေတဲ့အကျဉ်းတက်ချဆမှုတွေကိုအစိုးရအနေနဲ့ထိတိရောက်ကန်တယ်ဆောင်ရွက်နိုင်ခြင်းမရှိဘူးဆိုတာကိုလည်းဆောင်းမချင်းကထပ်သင်းရေးသားထားပါတယ်။ဇူလိုင်လ2ရက်နေ့ကဖြစ်သွားခဲ့တဲ့ဖားကန်မြေပြုံမှုနဲ့ပတ်သက်လို့စင်ကောင်းပြအကြောင်းဒေါက်တာဆန်းစုကြည်ကပြောကြားခဲ့ပေမဲ့တရားမဝင်သွားတဲ့အလုပ်လုပ်နေကြသူတွေကြောင့်အခုလိုမြေပြုံမှုဖြစ်ရတဲ့ဆိုတာနဲ့အစိုးရဘက်ကအလုပ်ကံဖန်တီးပေးနိုင်မှုအားနည်းချက်ရှိတာတွေကိုမိမောင်းထုတ်ပြရရောက်စေကြောင်း Facebook လူမှုကွန်ရက်နဲ့ဆင်ပြုလုပ်တဲ့တရားစင်ဘက်တစ်ခုမှာဒေါက်တာဆန်းစုကြည်ကပြောကြားခဲ့တာနဲ့ဆောင်းမကိုဆုံးသက်ထားပါတယ်ခင်ဗျာ။ပြည်စုံကိုတော့ www.byblindtimes.com မှာဖတ်ရှုနိုင်ကြပါတယ်ခင်ဗျာ
။ VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။Radio CC နဲ့ကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Joru Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မြန်မာနိုင်ငံရဲ့COVID-19 အလွန်ကာလမှာတော့ online ရောင်းဆိုင်တွေရဲ့ရောင်းအားဟာထက်မှတ်ထားတာထက်ပိုမြင့်တက်လာခဲ့တယ်လို့ online ရောင်းဆိုင်တွေစီကသိရပါတယ်။ဘလို့ကြောင့်ဖြစ်လာသလဲဆိုတာကိုကြည့်ကြရအောင်ပါ။ COVID ကာလ stay home ကာလတွေကစတင်လိုက်တဲ့ online ရောင်းဆိုင်လေးတွေက Facebook ကိုအသုံးပြုပြီးတော့ online ရောင်းဝယ်လုပ်တဲ့အဓိကစျေးကွက်တစ်ခုဖြစ်လာခဲ့ပါတယ်။ မြန်မာနိုင်ငံမှာအွန်လိုင်းကိုအဓိကသုံးဆွဲကြတဲ့သူတွေထဲမှာလူငယ်နဲ့လူလက်ပိုင်းကအများဆုံးဖြစ်နေတဲ့အပြင်လူကြီးပိုင်းတွေကလည်း stay home ကာလတွေမှာလိုအပ်တာတွေကိုအွန်လိုင်းကနေမှာယူသုံးဆွဲလာကြတဲ့အတွက်အွန်လိုင်းစည်းကွက်ကအရင်တုန်းကထက်ပိုပြီးတော့ကျန်ရလာခြင်းဖြစ်တယ်လို့သိရပါတယ်။ခုချိန်မှာအွန်လိုင်းဆိုင်တွေကနေဝယ်ယူအားပေးနေတဲ့မဲ့ယတနာတန်ကသူမအနေနဲ့အွန်လိုင်းကနေဈေးဝယ်ဖြစ်တဲ့အကြောင်းကိုခုလိုပြောပြပါတယ်
။ COVID-19ဖြစ်သွားတဲ့ကာလမှာလူတိုင်းအပြင်ကိုမထွက်ခဲ့တဲ့အတွက်ကြောင့်မလို့လိုအပ်တဲ့ပစ္စည်းများမျောက်လိုင်းပေါ်နေပြီးတော့အခုဆိုရင်ရောင်းကြတယ်။ရောင်းကြတဲ့ခါကျတော့ပို့ပြီးတော့လေလိုင်းပေါ်မှာရောင်းတဲ့ဟာတွင်ကျေလာတယ်။ပို့ပြီးတော့လေမြားလာတယ်။အဲ့ဒီအတိုင်းအတာတစ်ခုမှကျတော့ပို့ပြီးတော့အိမ်ရှင်မတွေအတွက်လည်းအဆင်ပြေတယ်။အိမ်ထဲမှာနေတဲ့သူတွေအတွက်ပို့ပြီးတော့အဆင်ပြေပါတာပေါ့နော်။အဲဒါမဲ့အခုနောက်ပိုင်းမှာလိုင်းပေါ်ကနေပြီးတော့ရောင်းတဲ့ပစ္စည်းတွေကမှန်လာတယ်။ဟိုသူတို့လုံပုံလုံကြီးတွေဟိုလည်းဟိုလိုင်းပေါ်ကနေတစ်ဆင့်ဗီဒီယိုတွေနဲ့ခြားပြရတယ်သူတို့ပစ္စည်းကဒီလိုမှန်ကန်ပါလေဆိုတဲ့အကြောင်းကိုလည်းပြရတယ်။ပြီးတော့ဝယ်တဲ့သူ customer ကိုလည်းစိတ်ကျေနပ်လောက်အောင်ဖြစ်တဲ့အဖြစ်ရှင်းပြတယ်။ရှင်းပြပြီးတော့ရောင်းချတဲ့အတွက်ကြောင့်မလို့ဝယ်တဲ့သူအနေနဲ့ကလည်းပို့ပြီးတော့အဆင်ပြေလာတယ်ပေါ့။ကောင်းလာတယ်ပေါ့နော်။အဲ့လိုမျိုးတော့ရှိပါတယ်။ပြီးတော့ COVID-19 ကာလမှာအိမ်ထဲမှာနေပြီးတော့တောင်းတတာနဲ့အချိန်လည်းမကုန်ဘူး။ရောဂါလည်းကူးစက်မှမကြောက်ဘဲနဲ့ကိုယ်အိမ်ထဲမှာပဲအေးစည်စည်လေးနဲ့ကြည့်ပြီးမှားတဲ့အတွက်ကြောင့်ပို့ပြီးတော့အဆင်ပြေမှုရှိလာပါတယ်။လိုင်းမော်ကနေရောင်းတဲ့ပစ္စည်းတွေကလည်းပို့ပြီးတော့အဆင်ပြေလာရပေါ့လေဈေးကွက်ကလည
်း online ဈေးဆိုင်အများစုကတော့သူတို့ရဲ့ကုန်ပစ္စည်းတွေကို Facebook ကနေ live stream ပြီးတော့ရောင်းချတာမျိုးရှိသလိုသူတို့ရဲ့ website တွေ Facebook page တွေ Instagram တွေစတဲ့လူမှုကွန်ရက်တွေမှာဓာတ်ပုံတင်ပြီးတော့ရောင်းတာမျိုးလည်းရှိနေပါတယ်ဘလိုပဲရောင်းရောင်း online ဈေးဆိုင်တွေကနေဆိုင်ကန်းကလည်းကုန်ကျစရိတ်မရှိတဲ့အတွက်ဆိုင်ကင်းပြီးရောင်းတာထက်စာရင်တော့ပိုပြီးတော့အဆင်ပြေနေတယ်လို့ online အရောင်းလုပ်ငန်းလွတ်ကင်နေသူတွေကပြောပါတယ် online ကနေအစားအသောက်နဲ့အိမ်သုံးကုန်ပစ္စည်းတွေကိုရောင်းချနေတဲ့မတ်သိစုဝေကလည်းသူမရဲ့လုပ်ငန်းအကြောင်းကိုခုလိုပြောပြပါတယ
်အခုကျတော့ဟိုဒီကိုဗစ်ဖြစ်တဲ့ကာလမှာဟိုအပြင်ထွက်လို့မရတဲ့ခါကျလိုင်းမောင်ကနေပေါ့နော်ကိုကြိုက်တဲ့ပစ္စည်းကိုကိုယ့်အောက်ကြည့်ပြီးတော့ရွေးချယ်ပြီးတော့ဝယ်လို့ရတယ်ပေါ့နော်ရွေးချယ်ပြီးတော့ဝယ်လို့ရတဲ့ခါကျတော့ဘယ်လိုပြောမလဲဝယ်တဲ့လူတွေလည်းအဆင်ပြေတယ်ပေါ့နော်ရောင်းတဲ့လူလည်းပို့ရောင်းရတာပေါ့နော်သူတို့လည်းအပြင်ထွက်ပြီးတော့ဟိုသွားဝယ်နေကြမလို့ပါတော့အခုကအပြင်ထွက်လို့ရှိရင်အန္တရာယ်များရယ်လေဟိုမက်စက်ကလည်းဘာနဲ့ယောဂဘဲကကူးလို့ကူးမှမသိဘူးအဲ့တော့လိုင်းမောင်ကနေကျတော့သူတို့ကြိုက်တဲ့ပုံလေးကိုကြည့်မယ်အဲသူတို့ကြိုက်တဲ့ပုံလေးကြည့်မှားမယ်အင်လာဖို့မယ်ဆိုရင်ဟိုဘလမ်ကိုသွားဝယ်လေဒီစီလေးပေးရမှာဒါနဲ့အိမ်မွားနေအစစ်စစ်ရရပေါ့နော်အဲကိုကြိုက်တဲ့ဒီစီလေးအဲ့တော့အဆင်ပြေရပေါ့အဲ့ဒါကြတော့ delivery နဲ့ပို့တာပေါ့နော်အဲကို CEO မှာမယ်လိုင်းမွားမှာမယ်ကိုကနေပြီးသူတို့ကို delivery ကနေတစ်ဆင့်သူတို့လက်ထဲရအောင်ပို့ပေးပါတယ
် online ဆိုင်လေးတွေမှာအစားအသောက်လူသုံးကုန်ပစ္စည်းအမျိုးမျိုးမိဖို့ကြောင့်သုံးပစ္စည်းတွေထီလက်မှတ်စတာတွေပါဝယ်ယူလာနိုင်ပါတယ်ဒါအပြင်ကိုလိုချင်တာကိုဓာတ်ပုံချပြီးတော့ရွေးချယ်ဝယ်ယူရတဲ့အတွက်ချိန်ကုန်သက်သာပြီးတော့ပင်ပန်းနာလည်းသက်သာတဲ့အပြင်ပစ္စည်းရဲ့ဈေးနှုန်းကိုလည်းဈေးမှန်သိရလို့ဈေးကြီးရာတွေမတန်တဆဖြစ်နေတာမျိုးတွေလည်းမရှိတော့ဘူးလို့ဝယ်ယူသူတွေကသူတို့ရဲ့အမြင်ကိုပြောချပါတယ
်အဓိကတော့အင်တာရှင်မရဲ့အတွက်ပို့ပြီးတော့အချိန်ကုန်သက်သာတယ်အတွက်ကြောင့်မလို့အဲ့လိုဈေးကွက်ပြောင်းသွားတော့ကောင်းပါလေ online ကအခုရောင်းတဲ့ခါမှာ light တွေတွင်းကြရဲ light တွေလင်းပြီးရောင်းလဲဆိုတော့ပစ္စည်းရဲ့တန်ဖိုးကိုလည်းပို့ပြီးတော့လူတွေကတိရဲဈေးကွက်ကလည်းတွင်ကျေလာတယ်ပစ္စည်းရလည်းမှန်ကန်လာတယ
် online ရောင်းဆိုင်တွေအနေနဲ့ဆိုင်ခန်းကအလုပ်သမားကတွေတက်တာတဲ့အတွက်ပုံပစ္စည်းပေါ်မှာလည်းဈေးလျှော့နိုင်တဲ့အတွက်ဈေးတက်တာခြင်းဖြစ်တယ်လို့သိရပါတယ် online ရောင်းဆိုင်တွေမှာဖော်ပြထားတဲ့ပစ္စည်းတွေနဲ့အမှန်တကယ်ဝယ်ယူတဲ့အခါရောက်လာတဲ့ပစ္စည်းတွေကကွဲပြားတတ်တယ်ဆိုတော့သတင်းစကားမျိုးတွေလည်းလူမှုကွန်ရက်တွေမှာပြန့်နှံ့နေတဲ့အတွက်လူကြီးပိုင်းတွေကတော့ဈေးဆိုင်တွေမှာကိုယ်တိုင်စိတ်တိုင်းကျရွေးချယ်ဝယ်ယူရကိုပဲအာတန်တဲ့သူတွေလေးရှိနေပါသေးတယ်
။ online မှာဈေးဝယ်တာကျတော့ online ဆိုတော့လေသူကတက်လာတဲ့ဟာကိုကြည့်ရတာဆိုတော့ဒီမှာဓာတ်ပုံသဘောပဲလေ။အဲ့မှာဆိုတော့ဓာတ်ပုံကအမြင်နဲ့အပြင်မှာအမြင်နဲ့လည်းကွာနိုင်တယ်။အဲကြောင့်မလို့အပြင်မှာဝယ်ရတာကိုပို့ပြီးတော့အာတန်တယ်။အပြင်မှာဆိုကိုယ်လက်နဲ့ကန်ကြည့်လို့ရတယ်။ပစ္စည်းပဲဖြစ်ဖြစ်အစပဲဖြစ်ဖြစ်အင်္ကျီပဲဖြစ်ဖြစ်ကောက်ကိုဆုံးဖြတ်ပြီးတော့အစင်အသွေးကအပြင်မှာမျက်စိနဲ့မြင်ရတဲ့ဟာကိုပို့ပြီးတော့အာတန်နဲ့ဝယ်ရတာ။
online ကနေဈေးဝယ်နေတယ်မက်ရတနာတန်ကတော့ online ကဝယ်ယူတဲ့အခါများသောအားဖြင့်ဝယ်ယူဘူးတဲ့ online ဆိုင်ကိုပဲအဓိကထားပြီးတော့ဝယ်ယူတာဖြစ်တဲ့အတွက်သိပြီးတော့စဉ်းစားเสียမလိုပေမယ့်ဆိုင်တစ်ပစ္စည်းတစ်ကိုမှားယူမယ်ဆိုရင်တော့တေချာစုံစမ်းပြီးမှဝယ်ယူသင့်တယ်လို့သူမရဲ့အမြင်ကိုပြောပါတယ်
COVID-19 ကာလမတိုင်းခင်မှာလိုင်းမောကပစ္စည်းကိုဝယ်တဲ့အခါမှာခုနလိုမျိုးပေါ့တရားတော်ကပုံကတမျိုးအိမ်ကိုရောက်လာတဲ့ပုံစံတမျိုးဒါမျိုးတွေအများကြီးဖြစ်သေးဖြစ်ချာရှိတယ်လိုင်းမောကနေပဲကြည့်ပြီးတော့ကောင်းမကောင်းကိုစီစစ်ပြီးတော့ဝယ်တယ်အဲနောက်တစ်ခုကကြတော့လိုင်းမောကဝယ်တဲ့ပစ္စည်းကကိုတုံးနေကြပစ္စည်းဆိုရင်တော့ဒီပစ္စည်းကဘာလဲဆိုတော့သိနေပြီဒါလေကိုမတုံးရသေးတဲ့ပစ္စည်းကိုအသက်ဆန်းဝ
ီမှာတနိုင်တပိုင်အွန်လိုင်းရောင်းဆိုင်လေးတွေကမိသားစုအတွက်တစ်ဖက်တစ်လမ်းကနေဝင်ငွေရရှိနိုင်တဲ့နည်းလမ်းတစ်ခုဖြစ်လာခဲ့ပါတယ်။အွန်လိုင်းရောင်းဆိုင်တွေကနေလူငယ်လူရွယ်တွေကိုပစ္စည်းပို့စေတဲ့အလုပ်ကိုင်းတွေလည်းဖန်တီးပေးနိုင်တာတွေ့ရပါတယ်။အခုချိန်မှာတော့မြန်မာနိုင်ငံမှာအွန်လိုင်းရောင်းဆိုင်လေးတွေဟာလူတိများလာတဲ့ဈေးဝယ်နည်းပုံစံတစ်ခုဖြစ်လာပြီးတော့လူငယ်တွေကြားမှာသာမကလူလက်ပိုင်းနဲ့လူကြီးပိုင်းတွေမှာပါရေပန်းစားလာတာကိုတွေ့ရပါတယ်ရှင်။ကျမမိသားချင်ဟိမမြမခသတင်းအေဂျင်စီကနေ VOA ကိုသတင်းပေးပို့လိုက်တာပါ။
ရှင်များရှင်အပတ်စဉ်စီးပွားရေးအစီအစဉ်ကိုတင်ပြပါမယ်ကျမသိန်းကြီးထိုက်ပါမြို့တုံးလူဖြစ်နေတဲ့ဧရာဝတီလပိုင်တွေကြားမျိုးစိတ်တွေရွှေသမင်တွေအပါအဝင်တောရိုင်းတလိပ်ဆန်မျိုးစိတ်90ကျော်ကိုစီးပွားဖြင့်မွေးခွင်ပေးဖို့မြန်မာအစိုးရကချိန်ညားထားပါတယ်တာရိုင်းတလိပ်ဆန်စီးပွားရေးအရာမွေးမြူခွင့်နဲ့ပတ်သက်ပြီးအပြည်ပြည်ဆိုင်ရာတောရိုင်းတလိပ်ဆန်နဲ့သဘာဝအပင်များအဖွဲ့ရဲ့မြန်မာနိုင်ငံမြောက်ပိုင်းအစီအစဉ်မန်နေဂျာ Conservation Biologist ဦးငွေလွင်နဲ့ဆွေးနွေးတင်ပြထားပါတယ်ရှင
်။ဟိုစီးပွားရေးလုပ်ငန်းလို့သုံးနေမယ်အသုံးစကလုံးရတော့သုံးနေမယ်တကယ်တော့စီးပွားရေးအရာမှာသူက၄မျိုးပြန်ပြီးတော့သူတို့ဘက်ကနေပြီးတော့ခွဲထားတာရှိပါတယ
်။ဟုတ်
တယ်။အဲဒီ၄မျိုးပါကသူကပထမ၃မျိုးကတော့အခုကတော့ဒါတလိပ်ဆန်ယုံနေပေါ့။တလိပ်ဆန်ယုံနေမှာအများပြည်သူတွေကိုပြသဖို့မင်းဝေးမြူတာပါပဲကြားသားဖို့အတွက်ပါပဲဒါဒီမှာတားဖောက်ပြီးတော့ဒီတားဖောက်တွေကိုရောင်းမယ်ဆိုတာမျိုးမဟုတ်ပါဘူးတားဖောက်ဖို့နောက်တစ်ခုကကြတော့ဒါကျွန်တော်တို့စီးပွားပြည့်ပြသခြင်းပေါ့စီးပွားပြည့်ပြသခြင်းဆိုတဲ့အခါတော့ကျွန်တော်တို့အစီအစဉ်ကျွန်တော်မြင်မိတဲ့အားရတော့ကျွန်တော်တို့ကဒီဟိုတယ်တွေမှာအထူးသဖြင့်ပေါ့ဒီမီနီဇိုးလေးတွေလို့တုတ်ပြီးတော့ဒီပြသထားတဲ့ဥစ္စာမျိုးတွေရှိပါတယ
်
ဒီဥစ္စာလည်းတစ်ဆက်ရောအသေးစားမျိုးတစ်ခုပေါ့နောက်တစ်ခုကတော့တဘာဝအခြေခံဖြီးသွားလုပ်ငန်းအတွက်ဆိုပြီးတော့သူကအဲ့ဒီ၃ခုပေါ့အဲ့ဒီ၃ပိုင်းကတော့ဒီကြေတန်းကြတော့ဒါကစီးပွားဖြစ်ဆိုပေမဲ့မွေးမြူံတက်တက်ပဲရုပ်စာတွေကိုအထူးဖြင့်တားပေါက်ဖို့ဆိုတဲ့ရည်ရွယ်ချက်ချက်တားတွေပေါက်ပြီးကထွက်လာတဲ့ဥစ္စာတွေကိုပြန်ပြီးတော့ဒီအကောင်လိုက်ပဲဖြစ်ဖြစ်အတလိဆန်အစိတ်ပိုင်းပဲဖြစ်ဖြစ်အသားပဲရောင်းချဖို့မဟုတ်ပါဘူးသူကနောက်ဆုံးတစ်ချက်ရှိပါတယ်အဲ့ဒီချက်ကတော့သူကတော့အသားအတွက်ရောင်းနေပေါ့ဥပမာကျွန်တော်တို့ဥပမာပြောရရင်တော့ဒီကျွန်တော်တို့မှာငွေတွေရရှိခဲ့တဲ့ဒီကြောင်မွေးမြူရေးစခန်းပေါ့ဒီတာဂိတာမှလည်းရှိတယ်အဲ့ဒီဟာမျိုးနဲ့ပတ်သက်တဲ့ဥစ္စာမျိုးပေါ့နော
်
ပြောရင်တော့ဟို animal fan လုပ်ပြီးတော့အဲ့ဒီဥစ္စာကတော့ species အချို့ပေါ့အဲ့ဒီမှာတော့ဆက်တို့ကြီးတို့နောက်တစ်ခါဒီရေတို့နောက်ရင်မျိုးစိမ့်ချို့ငုံပေါ့အဲ့ဒါမျိုးတွေနေနောက်ဒီချောင်းလိုကောင်မျိုးတွေပါပြီးတော့ဥစ္စာတွေကတော့တော့ပြောရကျွန်တော်အမြင်ပြောရဒီဥစ္စာတွေကမှတီးတန့်သူကမွေးမြူအသားထုတ်ပြီးတော့အလုပ်မဲ့ဥစ္စာပေါ့လေ
အဲ့ဒါ
တော်လေးကိုတော့ဒီထားမယ်အပိုင်းပေါ့အဲ့ဒါလေးတခုရှိပါတယ်
တလိဆန်ပေါ့နော်ဒီတာရိုင်းတလိဆန်ဟိုအမျိုးပေါင်း90ကျော်ကိုစီးပွားရေးအလို့ဟာမွေးမြူခွင့်ပြုမယ်ဆိုတဲ့စီရင်ထွက်လာပါတယ်ရှင်ဆိုတော့ဘယ်လိုပုံစံမျိုးမွေးမြူရမလဲဆိုတဲ့ဤဥပဒေနောက်ခါလှုပ်ထုံးလုံးဤစီမင်းစီကန်းတွေထွက်မလာခင်မှာဟိုတလိဆန်အမျိုးအမည်တွေအရင်ထွက်လာတာပေါ့နော်ဆိုတော့ဒီအပေါ်မှာဘယ်လိုမြင်ပါသလဲရှင
်နည်းနည်းတော့ကျွန်တော်တို့ဘက်ကဆိုးရိုးလေးတွေတော့ဖြစ်လာနိုင်တဲ့အနေအထားရှိတယ်
။
ဒါကြောင့်လဲဆိုတော့ကျွန်တော်တို့နိုင်ငံရဲ့ပင်ကိုကလည်းနည်းနည်းအခြေအနေမျိုးစုံကြောင့်ကျွန်တော်တို့ကဒီတရားဝင်စိုးမိုးမှုကမှာအာဏာမှုရှိနေတဲ့ဟာဆိုတော့ဟိုဒီဂျင်နယ်ချက်ထွက်လာပြီးတဲ့အခါမှာကျွန်တော်တို့ကျွန်တော်အမြင်ပြောရရင်တော့ဟိုပါပေါ့နှစ်ပိုင်းပြုတ်သွားမယ်။တစ်ပိုင်းကကြတော့တစ်ပိုင်းကကြတော့ဒီမွေးပြူခြင်းတဲ့လူတွေရှိတယ်။ခုနကျွန်တော်ပြောတဲ့ဒီဟိုတယ်လိုလူမျိုးတွေနောက်တစ်ခါတချို့ကျတော့လေသူမှခြံနေရှိတယ်သူကဒါလေးကိုမွေးပြီးတော့ဧည့်သည်ကိုပြစားမယ်အဲဒါဘာဘာအချိန်ခံခီးစွာလုပ်ငန်းအတွက်တော့ဘလို့မြောက်တွေတော့မွေးထားမယ်ဝက်ဝန်နဲ့မွေးထားခြင်းလေဆိုတော့လူမျိုးတွေကစပြီးတော့စီးပွားရေးသမားတွေကစပြီးတော့စဉ်းစားပြီးတဲ့အခါမှာသူတို့ကဒါလေးကိုမွေးဖို့စပြီးတော့ပြင်ဆင်တော့မယ
်
ဒါပေမဲ့အဲ့ဒီအချိန်မှာတကယ်တော့ကျွန်တော်တို့ကဒီလုံထုံးလုံကြီးပေါ့တိကျလုံထုံးလုံကြီးကတော့မရှိသေးတဲ့အတွက်တော့သူတို့ပြင်ဆင်တဲ့အခါမှာအမယုံဖြစ်နိုင်တယ်။နောက်ဒမန်းများလာနိုင်တယ်ပေါ့လေ။အဲဒီလိုပဲနောက်တစ်ခုကကျွန်တော်တို့ဒီစူဆောင်းတဲ့လူတွေရှိတယ်။ကျွန်တ ျွန်တော်တို့ဒီတော်ရင်တိလိမ့်ဆန်တွေစုဆောင်ရောင်းချပြီးတရားမဝင်လုပ်နေတဲ့လူတွေရှိတယ်။သူတို့ကလည်းဒီကြေညာချက်တော့ထွက်လာပြီ။ဒီတော့ဒီလူတွေဖြစ်တဲ့အတွက်ဒါတွေကိုတော့မွေးလို့ရနိုင်တယ်။နောက်တစ်ခါဒီဟာတွေကိုအသားအတွက်ပဲရှိပြီးထုတ်လို့ရနိုင်တယ်ဆိုပြီးတဲ့အခါကျတော့သူတို့ကပို့ပြီးတော့စုဆောင်တာမျိုးတွေဖြစ်လာနိုင်တဲ့အတွက်တော့ကျွန်တော်ရှင်းတဲ့ဒီဥစ္စာကတော့နည်းနည်းလေးဟိုစိုးရိမ်ရမယ့်အနေအထားမျိုးပေါ့လေ
။မြန်မာနိုင်ငံတွင်းမှာအခုလိုဒီတော်ရင်တိလိမ့်ဆန်တောကောင်တွေပေါ့နော်။ဒီအကောင်ကြီးမွေးနေကြတာရောလက်ရှိမှာရှိနေပါလားရှင
်လက်ရှိအချင်းကျွန်တော်ဒီတလောက်လက်လမ်းမြေတလောက်ကျွန်တော်ဒီတလောက်တော့တချို့ကြီးကလည်းမွေးမြူထားတာတွေရှိနေတယ်အထူးသဖြင့်တော့ကျွန်တော်တို့ဟိုတယ်တွေမှာဒီဒေါင်းလိုကောင်မျိုးတွေရေငှက်လိုကောင်မျိုးတွေပေါ့နော
်
တချို့တော်ရင်တိလိမ့်ဆန်တွေကိုဒီဟိုတယ်တွေမှာမွေးထားတယ်နောက်တချို့စားတောက်ဆိုင်တွေမှာဒါမျိုးတွေကိုမွေးထားတယ
်
အများစုကတော့ไดเซนရှိကြသေးဘူးไดเซนလုံးဖို့အတွက်ကလည်းအခုလိုပေါ့ဟိုအခုမှဥပဒေတွေကတက်ရောက်မှုစတယ်ပါညာဆိုတော့ဒီဟာနဲ့ပတ်သက်ပြီးတော့ဆိုတော့အခုမှလုံတုံးရှိနေတယ်တချို့နေရာတွေဆိုလို့ရှိရင်တော့မှလေးဆန်ရုံလိုခက်ကြီးကြီးတွေတော့လုပ်ပြီးတော့အကောင့်တွေဆူထားတာမျိုးရှိတယ်ไดเซนမရှိသေးဘူးပေါ့လေ
ဒီမြမဆိုးရအနေနဲ့ဒီတော်ရိုင်းတိလိမ့်ဆန်အမျိုးပေါင်း90ကျော်ဆိုတာမနေဘူးပေါ့เนาะဆိုတော့ဒီဟာကိုမွေးမြူပွင့်ပေးလိုက်တော့ရောဒီမြန်မာနိုင်ငံသူနိုင်ငံသားများအနေနဲ့စီးပွားရေးအခွင့်အလမ်းတစ်ခုများဖြစ်လာမလားရှင
်စီးပွားဖြစ်ဖို့တော့အရင်ကြီးတော့ကျွန်တော်ထင်တယ်အရင်ကြီးပံ့ပိုးတဲ့တဲမှာတော့ပါလာဘူးခင်ဗျာဘလို့လုပ်ငန်းတော့ပဲသွားဖြစ်မလဲဆိုတော့ကျွန်တော်တို့ဘာမှအခြေခံခီးသွားလုပ်ငန်းလုပ်နေတဲ့လူတွေဆိုရင်တော့သူတို့ကတော့ဒီတိလိမ့်ဆန်တွေကိုမွေးမြူခြင်းလာမယ်စီပွားရေးသမားတွေအတွက်တော့စီပွားရေးအရာတော့အထောက်အကူပြုတာလေးတော့ဖြစ်နိုင်တယ်နောက်ကျန်တဲ့လုပ်ငန်းပိုင်းဆိုင်ရာကတော့ကျွန်တော်ထင်တယ်တိတ်ထူးကြစားမရှိဘူး Zoom လိုမျိုးဆိုတာကလည်းဒါတာမန်လူတိုင်းလုပ်နိုင်တဲ့လုပ်ငန်းမျိုးမဟုတ်ဘူးအရင်ကြီးကြီးကြီးနဲ့ပေါ့နော
်
ဒါမျိုးလုပ်ကြတာမျိုးဖြစ်တဲ့အတွက်တော့ဒီတာမန်အားဖြင့်တော့မဖြစ်နိုင်ဘူးအဲကျွန်တော်တို့အဲ့မှာစဉ်းစားတဲ့အရာတစ်ခုရှိတာကတော့ဒီစီပွားပြည့်မွေးတဲ့ခုနကကျွန်တော်တို့အသားတို့မွေးတဲ့ဟာမျိုးတွေပေါ့ရှိတာပေါ့အသားတို့မွေးတယ်ဆိုတာကလည်းဘယ်လောက်ကန့်သတ်ချက်ရှိလဲတော့ကျွန်တော်တို့မပြောနိုင်သေးဘူးပေါ့နော်ဘယ်လောက်ရှိလုပ်နိုင်မလဲအဲ့ဒီမှာပါတာတော့ငုံလိုဟာမျိုးမွေးတာပါငုံလိုဟာမျိုးကတော့ဒါဥပဒေမရှိခင်နေရာကငွေတွေကတော့မွေးပြီးတော့တားဖောက်ပြီးတော့ဒါငုံကြော်လို့ငုံလို့ရောင်းနေတာရှိတာပေါ့လေ
ဆို
အဲ့လိုလုပ်ငန်းတွေအတွက်တော့ပို့ပြီးတော့ပဲဟိုတရားဝင်ဖြစ်လာပြီးတော့ချက်ချက်ပြန်ဖြစ်နိုင်မလားတော့ကျွန်တော်တို့ဟိုမပြောနိုင်ဘူးခင်ဗျာရေဘူအားဖြင့်တော့ကျွန်တော်ထင်တယ်ညီမဒီလူတွေရဲ့စီးပွားရေးအတွက်တော့ဒီဥစ္စာကြီးကအရင်ကြီးကျွန်တော်တို့ဟိုပံ့ပိုးမှုတော့မရှိနိုင်ဘူးအပြင်မဲ့တွားရှိနိုင်တာကတော့တဝိုင်းတလိမ့်ဆန်တွေအတွက်တော့နည်းနည်းအရင်နဲ့စာရင်တော့ဒီ wildlife trade ပေါ့နော်ဒီ trade နဲ့ဒီအဖန်စီခံရတဲ့နေထားရောင်းဝယ်လေးတော့အရင်နဲ့စာရင်တော့နည်းပို့ပြီးတော့ဟိုတိုးလာမယ်လို့တော့ကျွန်တော်ယူဆပါတယ
်အခုလိုတိုင်းရင်းတလိမ့်ဆန်တွေကိုကိုပိုင်ဝင်းမြူခွင့်ရလာပြီပေါ့နော်ဆိုတော့ဒီပေါ့ကိုအရင်တော့ကတော့မှောင်ခိုထွက်တဲ့ဟာလေးရှိပါတယ်ဆိုတော့တနည်းတစ်ပုံနဲ့ဒီလမ်းကြောင်းကိုများအပိယာရောက်သွားနိုင်မှာသလားရှင်
ဒီပြီပကိုကျွန်တော်တို့ထွက်ရင်လည်းအောင်ဖို့ပဲထွက်မှာပေါ့လေတရားဝင်ကတော့အခုလည်းထွက်တဲ့လောက်တော့မရှိဘူးဆိုတော့မောင်ဖို့ထွက်တဲ့အနေနဲ့ရတယ်အားပေးတယ်လို့တော့ရှိတယ်တုံ့ပြန်မဲ့ခုနကျွန်တော်ဓမ္မပြောသလိုပဲလုံထုံးလုံနီးနဲ့ကျွန်တော်တို့ဒီတရားဥပဒေစိုးမိုးဖို့ပေါ်မှာပဲအများကြီးတွားပြီးတော့ပို့တည်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်အားလုံးစိတ်လက်ပြေရှင်းပေါ်ပါကြပါစေကမ္ဘာရဲ့ရေကြီးမှုရေကြီးမှာခက်စားနေတာတွေထင်ပေါ်ကျော်ကြားတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တန်ရောက်တဲ့နောက်မှာပြောပြပေးသွားပါမယ်။ကျမအေးသနာကျော်ပါ။အစ်ဂျီလီနိုင်ရဲ့နေမှာကျင်းပနေကြဗီနစ်ရုပ်ရှင်ပွဲတော်ကိုတော့ဒီနေ့စက်တင်ဘာလထဲမှာကျင်းပဖို့အတွက်အစီအစဉ်ရှိပေမဲ့ကိုဗစ် -19 ကမ္ဘာကပ်ရောဂါအခြေအနေကြောင့်တော့အပြောင်းအလဲတချို့လုပ်သွားရဖို့ရှိနေတာပါ။89ကျင်းမြောက်ကျင်းပတဲ့ဒီရုပ်ရှင်ပွဲတော်တွေပြင်ဆင်မှုတွေတွန်းလှန်နေပြီးတော့အဓိကပြိုင်ပွဲဝင်ရုပ်ရှင်ကအရေးအတွက်ကိုရှော့ချမှာဖြစ်တယ်လို့ပွဲတော်ရဲ့တခြားအစီအစဉ်အခမ်းအနားတွေကိုပါနည်းနည်းရှော့ချသွားမယ်လို့ပွဲအစီအစဉ်တွေတွေကပြောပါရင်အခုအစီအစဉ်တိုင်းဖြစ်သွားမယ်ဆိုရင်တော့ကမ္ဘာမှာ COVID-19 ကပ်ရောဂါအကျက်တဲစိုက်ပြီးတော့မလလယ်မှာရုပ်ရှင်လုပ်ငန်းတွေရန်နာရပြီးခဲ့တဲ့ကပထမဦးဆုံးပြန်လုပ်မယ့်ရုပ်ရှင်ပွဲတော်ကြီးတစ်ခုဖြစ်လာမှာပါကြောက်ကားဖို့ရုပ်ရှင်ကားတွေကိုတရားဝင်ရွေးချယ်ထားမှာတော့ရုပ်ရှင်ကားပေါင်း90ကနေ95ကားအထိရှိပြီးတော့ဒီရုပ်ရှင်ကားတွေကိုဇူလိုင်28ရက်နေ့မှာကျင်းပမှာဖြစ်ပါရင်ဒီရုပ်ရှင်ကားတွေကိုတော့ကျင်းပနေကြနေရာတွေမှာလည်းကျင်းပမှာဖြစ်သလိုအာနာဝိုင်တွေရဲ့ဘေးအန္တရာယ်ကင်းရှင်းရေးလမ်းညွန်တွေနဲ့အညီဗီနစ်ကဂျီယာဒနီဒယ်လာဘီနဲလ်နဲ့လီယိုစကိတ်ကွင်းတစ်ခုကလေဟာပြင်နေရာနှစ်နေရာမှာပြသဖို့စီစဉ်ထားပါရင်ပွဲတော်ကအွန်လိုင်းကနေကျင်းနိုင်မှုလဲစီစဉ်ထားပါရင် ရုပ်ရှင်ကားတွေနဲ့ပြိုင်ပွဲဝင်ကားကြီးတွေကိုလူတွေခက်ခော်ဟွာခွဲထားပြီးတော့ကျင်းနိုင်မှုလဲစီစဉ်ထားပါအထူးပြိုင်ပွဲဝင်ကားတွေကိုအကဲပြတ်မဲ့ဂျူရီအဖွဲ့ကတော့မင်းသမီးကိတ်ဘလန့်ချက်ကခေါင်းဆောင်တာဝန်ယူမှာဖြစ်ပါရဲ့ဒီကယောဂါကြီးရဲ့အစောပိုင်းကလာယောဂါအစိုးဆုံးနေရာဖြစ်ခဲ့တဲ့အီတလီကိုအခုတော့ဥရောပနိုင်ငံတွေကဝင်ထွက်သွားလာခွင့်ပြုထားပါပြီ။ဥရောပတမကဆက်လင်းနိုင်ငံရဲ့နေသားတွေကိုဥရောပတမကကပြန်ဖွင့်ပေးခဲ့ပြီးမြင်အမေရိကန်ပြည်ထောင်စုမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတိုးလာနေတာကြောင့်အမေရိကန်တွေဝေရောက်မှုကတော့ကန့်သတ်ထားပါ။ဒါမြင်လေခုလိုခီးသွောင်းဝင်ရောက်ဖို့တားမြစ်ခင်ရတဲ့နိုင်ငံတွေကသတင်းသမားတွေအနေနဲ့အွန်လိုင်းကနေကျင်းပမဲ့သတင်းစာရှင်းလင်းပွဲကိုတော့တက်ရောက်နိုင်မှာဖြစ်တယ်လို့ပွဲတော်ဒါရိုက်တာအယ်ဘတ်တိုဘာဗေရာကပြောပါရင်ပြီးခဲ့တဲ့လရဲ့အတွင်းမှာကက်ယောဂါကြောင့်ထိခိုက်ဆုံးရှုံးခဲ့ရတဲ့သူတွေကိုမင်းနိုင်မှာမဟုတ်သလိုပဲအခုလိုမျိုးကက်ယောဂါကြောင့်အကန့်အသတ်တွေဖြစ်ခဲ့ရပြီးတဲ့နောက်ပိုင်းအခုပထမအဦးဆုံးကျင်းပမဲ့ဒီနိုင်ငံတကာရုပ်ရှင်ပွဲတော်ဟာဆိုရင်အကြီးအကျယ်ထိခိုက်ဆုံးရှုံးခဲ့ရတဲ့ရုပ်ရှင်လောကကြီးတစ်ခုလုံးအတွက်သတင်းစကားကောင်ဖြစ်လာမယ်အလုံးမျောလင့်ထားသလိုရုပ်ရှင်လုပ်ငန်းကြီးပြန်ပွင့်လာတဲ့အောင်ပွဲတစ်ခုဖြစ်လာမယ်လို့ပွဲတော်စီစဉ်တဲ့ဒါရိုက်တာအယ်ဘတ်တိုဘာဗေရာကပြောခဲ့ပါတယ်။ဗင်းနစ်ရုပ်ရှင်ပွဲတော်ပြီးတာနဲ့ပုံမှန်ဆိုရင်တော့စက်တင်ဘာလရဲ့မှာကျင်းပလေးရှိတဲ့ကနေဒါနိုင်ငံကထိုရန်တိုနိုင်ငံတကာရုပ်ရှင်ပွဲတော်ကိုလည်းအခုဒီ2020ခုနှစ်ပုံစံအကျဉ်းရုံးပြီးတော့ကျင်းပသွားဖို့ရှိတယ်လို့ပွဲတော်စီစဉ်သူတွေကကြေညာထားတာပါ။အဲ့ဒီမှာလည်းရုပ်ရှင်ကနည်းနည်းပဲပြမှာဖြစ်သလိုonline ကနေပြီးတော့ကော်ဇွန်နီကင်အခမ်းအနားကိုကျင်းပသွားဖို့စီစဉ်ထားပါသေးတယ်။ရုပ်ရှင်စုတွေမျှော်လင့်ထားတဲ့သူတွေအတွက်တော့ဒီရုပ်ရှင်ပွဲတော်နှစ်ခုလုံးကရုပ်ရှင်စုတွေကအရန်ကိုအရေးကြီးတာပါ။ဒါမဲ့လည်းနောက်တစ်လနောက်ဆုတ်ထားတဲ့ Oscar ဆုပေးပွဲမှာတော့ဒီရရတဲ့စုတွေကဘယ်လောက်ထိတက်ရောက်မှုရှိမလဲဆိုတာဂျင်းဒီပေါ့တော့မပြောနိုင်ပါဘူး။အခုကျင်းပဖို့အတွက်ပြင်ဆင်စီစဉ်နေတဲ့ Venice ရုပ်ရှင်ပွဲတော်ကိုတော့ September 2ရက်နေ့ကနေပြီးတော့12ရက်နေ့ထိကျင်းပမှာဖြစ်ပါလိမ့်ရှင်။Took my crew to Japan, partied like Kardashian. Took my besties to LA, where the girls like to play. We put our hoodies on in Philly, where we started acting silly. Then we headed out to China. Taylor said that's where we find us. ဒီတက်ရောက်တဲ့လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်တင်နေဆိုရင်ရုပ်မြင်သံကြားမှာစနေနေ့ထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်ဒီတွင်ပါပုံတရားလိုဒီပေရတဲ့ရှိတ်ကိုအခြေခံတဲ့ idiom အသုံးအနည်းကိုတင်ပြပေးဖို့စီစဉ်ထားတာမူပထမအဦးဆုံးတင်ပြပေးမှာကတော့
in bad shape
ဖြစ်ပါတယ်စာလုံးပေါင်းက in in ညအခြေမှာရှိနေတာဖြစ်နေတာ bad bad ကဆိုတာ shape shape ကပုံပန်းတရားပုံစံဆိုတော့စကိုက်ထုံးရဲ့ဓာတ်ရိုက်ဒီပေကတော့ဆိုးနေတဲ့ပုံစံဒါမှမဟုတ်ဆိုးနေတဲ့ပုံပန်းတံပေါ့လူတူအနေနဲ့ကျန်းမာရေးအခြေအနေသိမကောင်းလာဘူးဆိုးရင်ရတဲ့အခြေအနေမှာရှိနေတယ်လူပုံပန်းကြည့်ရတာလဲသိမဟန်ဘူးပုံပြက်ပန်းပြက်ဖြစ်နေတယ်ဆိုရင်ဒီ idiom ကိုရည်ညွှန်းသုံးလို့ရပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Crew ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် John is in real bad shape he's 100 poundsoverweight, so he needs to exercise and watch his diet.
John ကတော့တကယ်ကိုပဲပုံပြက်ပန်းပြက်ဖြစ်နေပြီ။သူကရှိတင်ထားတဲ့ပိုးပြီးပေါင်တရာလေးနေတယ်လေ။သူလေးချိန်ခံယူပြီးနေ့စဉ်စားတဲ့အစားအစာကိုလည်းစင်စင်ချင်းချင်းကြည်ပြီးစားတင်ပြီလို့ထိပေရပါလေ။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
John is in real bad shape. He's 100 pounds overweight, so he needs to exercise and watch his diet.
In bad shape, go, တရှိနေတာမကဘူး။စီးပွားရေးနိုင်ငံရေးစတဲ့အခြေအနေတွေနဲ့လည်းတွဲပြီးသုံးလို့ရပါတယ်။စီးပွားရေးအခြေအနေမဟာမှုဆိုရင်စီးပွားရေးဟာ in bad shape ပေါ့ရှင်။ In bad shape ကအခြေအနေမဟာနာဆိုရင်အခြေအနေကောင်းနေဟန်နေဆိုရင်ရောဘယ်လို idiom ကိုသုံးမလဲ
in good shape.
So the idiom go yi nyon tong nai ma le. Sa lung bang wa ayin in ga te ma good good ga kaung na shape shape ga pung ban da so ro sgwai tu ye dai yai di be ga ro kaung ni ne pung ban da bo. Idiom de be ga le sin tu ba le. A chi ni han ne kaung ne lu so yin ne chi ya mi ya da jam ma ni de chi lo shu lo kaung ne so yin di idiom go yi nyon tong nai ma le.Tomorrow, Mima Banska Maro, Oki Subi Pianida Poshi. Did you know about the Lu, Josh Gobi Umago, Nasinjaya?
Joe is 60 years old, but he is in good shape as he exercises regularly and watches what he eats.
Joe got it, Chose Shibi, Tabi Melu Tuga, Tandamamave, Leaching up among you there.Tu sare sasale, you say chisare lilu, devi yabare, umago, not cow, na sinjijaya ao.
Joe is 60 years old, but he is in good shape as he exercises regularly and watches what he eats.
Tatia timpia be me, idiom atongaro.
Out of shape.
Pibare, salumbanga, oud outga, a pielo lunga, devi yabi melu.ဒီနေရာမှာ OF of preposition ပြီးပဲနဲ့တွဲသုံးထားတဲ့ out of ကတော့အပြင်ကိုရောက်နေတာလို့အဓိပ္ပာယ်ရပြီး SHAPE shape ကတော့ပုံမှန်သဏ္ဍာန်ဆိုတော့စပိုက်ထူရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ပုံမှန်သဏ္ဍာန်အပြင်ကိုရောက်နေတာပေါ့ idiom ဆိုတဲ့တွဲဝိုက်အဓိပ္ပာယ်ကလေးရှင်းတယ်လို့ဆိုရမှာပါလူဆိုရင်ရှိတဲ့ပုံမှန်သဏ္ဍာန်တိုင်းရှိတာပုံပြက်နေတာအဝလွန်တာကျမကြီးဆိုရင်လေကို့အတိတ်ရွေးအလိုက်ကျမကြီးကောင်းတဲ့လောက်မကောင်းတာအခြေအနေမဟာနာမျိုးကိုဆိုတာဖြစ်ပါတယ်။ဆိုတော့က in bad shape ဆိုတဲ့ idiom အတုံးနဲ့တော့ဆင်တူတယ်လို့လည်းဆိုရမှာပေါ့ရှင်။ကျမတို့တွေအသက်တွေရလာပြီဆိုရင်ပြောလို့ရှိတာကတော့လေကားတစ်တွေမတက်နိုင်တော့ဘူး။တက်ပြီလို့အပေါ်ရောက်ရင်လေဟောဟဲဟောနေမောနေတာပဲ။အရင်ကလိုတော့မလုံနိုင်တော့ဘူးဆိုရင် I'm out of shape လို့ရည်ညွှန်းပြောနိုင်ပါလေ။ဒီအတုံးနဲ့ပတ်သက်လို့ George Gould ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင်။
Although John is still young, he seems out of shape. He cannot run very fast.
John nga atin nye di bi me lu le. Tu ga ro pong pye pan pye phin ni bi le. Tu shi tin ne jam ma yi ne a nyi do bu. Tu myan myan ma pye nai do bu lo long ga di bi ya ba le. U ma go naw ta khaw na sin chi chan ya aw.
Although John is still young, he seems out of shape.He cannot run very fast.
ခုနောက်ဆုံးတင်ပြပေးမယ့် idiom အသုံးကတော့
back into shape
ဖြစ်ပါတယ်စာလုံးပေါင်းက back back ကပြန်ဖြစ်တာ into into ကအထဲသို့လို့လုံးောက်ဒီပေရပြီး back ကို into with ပဲ preposition နဲ့ဒီနေရာမှာတွဲသုံးထားတဲ့ back into ကတော့နေရာရင်းကိုပြန်ရောက်တာပေါ့SHAP shape ကပုံမှန်သဏ္ဍာန်ဆိုတော့စပိုက်လူရဲ့ဓာတ်ရိုက်ဒီပဲကတော့မူရင်းပုံမှန်သဏ္ဍာန်ကိုပြန်ရောက်တဲ့သဘောမျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီနေရာမှာလေ idiom အဓိပ္ပာယ်ကဓာတ်ရိုက်ဒီပဲနဲ့သိမကွာထားပါဘူး။ကျန်မာရေးပြန်ကောင်းလာတာအခြေအနေပြန်ဟန်ကျလာတာလူပုံမှန်သဏ္ဍာန်ဆိုရင်လေပြန်ပြီးကြည့်လို့ကောင်းလာတာမျိုးအချိုးကျလာတာမျိုးကိုဆိုလိုတာဖြစ်ပါတယ်။
If you want to play on our football team, you have to first get yourself back into shape. You need to lose at least 10 pounds.
Kimya chenoro bolung de ma winbi kazajin ne suino, but ma uzun, kimya chama yi pianka on lupu lude.ကိုအလေးချိန်ပေါင်အနည်းဆုံး10ပေါင်ချဖို့လိုတယ်လေလို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ If you want to play on our football team, you have to first get yourself back into shape. You need to lose at least 10 pounds.
တော်ရရှိများကိုဒီသတင်းပါ shape နဲ့ပတ်သက်လို့ကြင်ပြခဲ့တဲ့ idiom အသုံးတွေကတော့
in bad shape, in good shape,Out of shape, back into shape.
တို့ဖြစ်ကြပါလေ။နောက်သတင်းပါခုလိုချင်းမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်။ American Soya ရဲ့သဘောထားမြင်အားပေါ်ကိုတင်ပြပါတော့မယ်ရှင်
။တရားဥပဒေပညာရှင်ဇူးဂျန်ဂရုံးကိုဇူလိုင်လ6ရက်နေ့မှာတရုတ်ကွန်မြူနတီပါတီကနေအီမလာရောက်ဖမ်းဆီးခေါ်ဆောင်သွားတဲ့အပေါ်အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပေယိုကပြစ်တင်ရှုံးချလိုက်ပါတယ
်။ We were deeply troubled to learn this week that the CCP detained Xu Jianren for criticizing General Secretary Xi Jinping's repressive regime.
တမန်ရှိချင်းပြင်ဆိုရရဲ့ပြည်နယ်ချုပ်ချယ်တဲ့လုပ်ရည်တင်တဲ့တရုတ်ကွန်မြူနတီပါတီရဲ့ COVID-19 အပေါ်ကန့်တွယ်ဆောင်ရွက်ပုံတွေကိုဝေဖန်ခဲ့တဲ့အတွက်ဇူးဇန်ဂရုံးကိုဖမ်းဆီးထိန်းသိမ်းနေဆိုတာသိလိုက်ရတဲ့အတွက်အထူးပဲစိတ်မကောင်းဖြစ်ရပါတယ်။သူဟာအမှန်တရားကိုပြောနေတာဖြစ်တဲ့အတွက်ပြန်လွတ်ပေးခြင်းပါတယ်လို့နိုင်ငံခြားရေးဝန်ကြီးပွန်ပေယိုကပြောပါတယ်။ဒါပေမဲ့အဲ့ဒီအမှန်တရားဆိုတာကိုပဲတရုတ်ကွန်မြူနတီပါတီကလက်ခံဖို့ညှင်းဆုံနေတာပါ COVID-19 နဲ့ဆိုင်တဲ့အမှန်တရားကိုတရုတ်အစိုးရကထုတ်ဖော်ပြောဆိုဖို့ပြက်ကွက်ခဲ့တဲ့အတွက်အခုဆိုရင်ကမ္ဘာတဝန်းလူတွေသိနေချီသိဆုံးခဲ့ရတဲ့အထီးဖြစ်လာခဲ့ရပါတယ
် We need the truth This is about science not politics and the Chinese Communist Party needs to come clean with the world about this virus
ဟာနိုင်ငံရေးကစားနေတာမဟုတ်ပါဘူးသိပ္ပံပညာနဲ့ဆိုင်ပါတယ်ဒါကြောင့်တရုတ်ကွန်မြူနတီပါတီအနေနဲ့ဒီဗိုင်းရပ်စ်နဲ့ဆိုင်တဲ့ကိစ္စရပ်တွေကိုအမှန်တိုင်းထုတ်ဖော်ပြောဆိုဖို့လိုအပ်နေပါပြီလို့ဝန်ကြီးပွန်ပေယိုကဆက်ပြောပါလိုက်။ဒီဗိုင်းရပ်စ်ကိုပထမဆုံးစတင်ကူးစက်တဲ့လူနာဘယ်သူဖြစ်တယ်ဆိုတာကိုကမ္ဘာကအခုချင်းဒီမသိရသေးဘူးလို့လည်းဝန်ကြီးပွန်ပေယိုကပြောပါတယ်။ရောဂါပိုးစတင်ဖြစ်ပွားမှုအခြေအနေတွေကိုစုံစမ်းစစ်ဆေးဖို့တရုတ်အစိုးရက WHO ကိုဖိတ်ကြားခဲ့ပေမဲ့အဲ့ဒီစုံစမ်းမဲ့အဖွဲ့ထဲမှာမှန်ကန်တဲ့သူတွေပါဝင်ဖို့လိုအပ်တဲ့အပြင်ဒီကိစ္စကိုနိုင်ငံရေးအရဝတ်ကြေတန်းကြီးလှုပ်ဆောင်တာမျိုးမဟုတ်ပဲတကယ်စစ်မှန်တဲ့အဖြေထွက်လာအောင်ဆောင်ရွက်တာမျိုးဖြစ်ဖို့လိုတယ်လို့လည်းဝန်ကြီးပွန်ပေယိုကပြောပါတယ်။ရောဂါပိုးကူးစက်ပြန့်နှံ့မှုနဲ့ပတ်သက်လို့ WHO ကိုအသိပေးအကြောင်းကြားခဲ့တယ်လို့တရုတ်အစိုးရကလက်အတန်းကြာပြောဆိုခဲ့တယ်ဆိုတာကိုလည်းဝန်ကြီးပွန်ပေယိုကထောက်ပြပြောဆိုပါတယ
်။ Now we know that's not true too. We know the WHO's country office in China reported the outbreak only after it picked up a media
report. ဒါကလည်းအမှန်တရားမဟုတ်ဘူးဆိုတာကိုကျွန်တော်တို့သိလာရပါတယ်။ကိုရိုနာဗိုင်းရပ်စ်ဖြစ်ပေါ်နေတဲ့ကိစ္စကိုဝူဟန်မြို့နယ်ကျန်းမာရေးဌာနကသတင်းရပြီးမီဒီယာတွေမှာရေးသားပြီးတဲ့အခါကျမှ WHO ရဲ့တရုတ်နိုင်ငံဆိုင်ရာဌာနကိုယ်စားလှယ်ကကူးစက်ပြန့်နှံ့မှုကိုထုတ်ဖော်ပြောဆိုခဲ့တာပါလို့ဝန်ကြီးပွန်ပေယိုကပြောပါတယ်။ COVID-19 နဲ့ပတ်သက်လို့အများယုံကြည်မှုရလာအောင်တရုတ်အစိုးရဘက်ကလုံပြနိုင်ခြင်းမရှိတာကသူ့ရဲ့စိတ်ဓာတ်အမှန်ကိုပြသနေခြင်းဖြစ်တယ်လို့ဝန်ကြီးပွန်ပေယိုကပြောပါတယ်။တရုတ်ကွန်မြူနတီပါတီရဲ့ထုတ်ပြန်ချက်တွေမှာလိမ့်လည်ဖော်ပြထားတာကိုအများအပြားတွေ့ရကြောင်းဥပမာအဖြစ်ရှင်ကျန်းပြည်နယ်ကကျောင်းမွေဖွယ်ထင်းသိမ်းရေးစခန်းကိုအသက်မွေးဝမ်းကြောင်းမှုတင်တန်းလို့ပြောဆိုနေတာဟာရည်စရာဖြစ်နေကြောင်းဟောင်ကောင်ကျွန်းကိုအမြင့်ဆုံးလွတ်လပ်တဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ပေးမယ်လို့ကုလသမဂ္ဂမှာဗြိတိန်ရဲ့သဘောတူလက်မှတ်ရေးထိုးထားတဲ့ကြားကမကြတဲ့ခင်ကတရုတ်အစိုးရကပြင်းထန်တဲ့အမျိုးသားလူမျိုးရေးဥပဒေကိုပြဋ္ဌာန်းလိုက်တာတွေကိုဝန်ကြီးပွန်ပေယိုကထောက်ပြထားပါတယ်တရုတ်နိုင်ငံအတွင်းမှာရောပြင်ပမှာပါတရုတ်အစိုးရရဲ့လှုပ်ဆောင်မှုတွေဟာဘယ်လိုတက်ရောက်မှုတွေရှိနေလဲဆိုတာကိုဒီမိုကရေစီနဲ့လွတ်လပ်မှုကိုလိုလားတဲ့သူတွေကသိရှိနေကြပြီဆိုတာသူ့အနေနဲ့အခုအချိန်မှာပိုပြီးသဘောပေါက်လာနေကြောင်းနေရာနာမှာရှိနေတဲ့တရားဥပဒေကိုချိမှတ်နိုးတဲ့အချုပ်အခြာအာဏာပိုင်ဆိုင်တဲ့နိုင်ငံတွေလက်တွဲပြီးတုံ့ပြန်သွားကြမှာဖြစ်ကြောင်းဝန်ကြီးမိုက်ပွန်ပေယိုကပြောကြားလိုက်ပါတယ်ခင်ဗျာ
American ဆိုရရဲ့သဘောထားမြင်အားကိုတင်ပြလို့ပြပါပြီ
ဒီ UI ရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်။အခုတော့သတင်းချင်းချုပ်ကိုတင်ပြပေးပါမယ်ရှင်။အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကပ္ပကပ်ရောဂါကြောင့်ကျန်းမာရေးနဲ့စီးပွားရေးအပေါ်ရိုက်ခတ်သက်ရောက်မှုတွေကိုကုစားနိုင်ရေးရန်ပုံငွေအစီအစဉ်တင်နယ်ပတ်သက်ပြီးသမ္မတဒိုနယ်ထရန့်နဲ့တင်းနယ်လာနေမှာလွှတ်တော်ပြန်တက်ဖို့ရောက်လာတဲ့လွှတ်တော်အမတ်တွေကြားအချိန်အနည်းဆွေးနွေးကြရဖို့ရှိနေပါတယ်။ပြီးခဲ့တဲ့သတင်းပါအတွင်းအမေရိကန်မှာနေစဉ်ဗိုင်းရပ်စ်ကူးစက်မှုအသစ်9000ကျော်ထိရှိလာနေသလိုတန်းနဲ့ချီတဲ့အလုပ်လက်မဲ့တွေကိုသတင်းတစ်ပတ်ဒေါ်လာ600ပေးတဲ့ဖက်ဒရယ်ဆိုရရဲ့ထောက်ပံ့မှုကလည်းဇူလိုင်လကုန်မှာအဆုံးသတ်တော့မှာဖြစ်ပါတယ်။အမေရိကန်ပြည်အစုနယူးယောက်မြို့မှာတနင်္လာနေ့မနက်ပိုင်းကကားထဲမှာတည်ဆုံးနေတဲ့ရှေ့နေတဦးဟာဆိုရင်ဖက်ဒရယ်တရားသူကြီးရဲ့အသက်20အရွယ်သားဖြစ်သူကိုတနင်္ဂနွေနေ့ကတနက်နဲ့ပြစ်ခတ်ခဲ့တဲ့အမျိုးသားလားဆိုတာကိုပြည်ထောင်စုအစိုးရအာဏာပိုင်တို့စုံစမ်းစစ်ဆေးနေပါတယ်။ BNN နိုင်ငံမှာမြန်မာသင်္ဘောသားတဦးကိုဗစ် -19 ကူးစက်ခံထားရကြောင်းကျမရေးဝန်ကြီးဌာနကတနင်္ဂနွေနေ့အတည်ပြုချက်ကိုကိုးကားပြီး BNN သတင်းတပုတ်ကဖော်ပြပါတယ်။ အင်္ဂါနေ့မနေ့ခင်းစီစဉ်တွေကတော့ဒီလောက်ပါပဲရှင်အခုထုတ်လွှင့်ပေးခဲ့တဲ့တနားစာစီစဉ်ကိုမြမစံတော်ချိန်မနေ့၈နာရီကနေ၉နာရီအထိလိုင်းကွန်မီတာ16 19 41တို့ကနေပြန်လည်ဖမ်းယူနားဆင်နိုင်ကြပါတယ် VOA ကိုအားပေးနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ရှင်ကျမသင်္ကီထိုက်ပါ
This program has come to you from the Voice of America, Washington.